Nawa mane, ko yen yang ne gong dwa yi. Di dhamma tindan api ma tsa khin te yata chan lo di. Dekho yi di ra na la ya ma ga. Di di ya a thong ni go ne sin belo o tong cha ya ma le su ra be. Ne sin belo o tong cha ya ma su ra go ma ti yin. Dhamma ma hu yin le, ne sin a tong ma cha lo shi yin. Di lo tindan myo go la ni ra le, ba ma ma tu bu. ဘာသာရေးနဲ့ပတ်သက်တဲ့လူရိုးလုပ်စဉ်တစ်ခုသာလျှင်ဖြစ်ပြီးအကျိုးရှိမှာမဟုတ်ဘူးအတိအကျရှိမှာမဟုတ်ဘူးတရားဓမ္မဟာဘာသာရေးပွဲလမ်းတစ်ပင်အခမ်းအနားမဟုတ်ဘူးတရားဓမ္မကိုကိုယ့်ဘဝမှာအသုံးချရမယ်ဓမ္မဆိုတဲ့စကားလုံးရဲ့အစအတိအကျကဒါရီတိတိဓမ္မတဲ့ကိုယ့်ဘဝမှာအသုံးချမှဓမ္မဖြစ်သည်တဲ့အဲ့တော့ဘဝမှာဘယ်လိုအသုံးချရမလဲအခုသိလာတာကထွက်သက်ဝင်သက်ကိုရှုကြတယ်ဝေဒနာကိုရှုကြတယ်ဥပေက္ခကိုတည်ငြဲစေတယ်ဒုက္ခဆင်းရဲခြင်းများမှကင်းလွတ်အောင်နေ့စဉ်မှာအသုံးချတတ်ရမယ်လူတိုင်းဟာဘဝတစ်သက်တာမှာအနည်းနဲ့အများတော့ဒုက္ခဆင်းရဲခြင်းများနဲ့ကြုံတွေ့ရတယ်အဲ့ဒီအခါမှာဒီဒုက္ခဆင်းရဲခြင်းများမှထွက်ပြေးတတ်ကြတယ်ရုပ်ရှင်သွားကြည့်ရင်ကြည့်မယ်။ရုပ်မြင်သံကြားကြည့်ရင်ကြည့်မယ်။ပွဲကြည့်မယ်စသဖြင့်အရက်တောင်ရင်တောင်မယ်။ဒီလိုနဲ့ကာမအာရုံများကိုခံစား၍စိတ်ကိုအလိုလိုက်ကြသည်။ဒါဟာမိမိအထောက်အကူမပြုပါဘူး။အတော်ကြာတော့ကိုယ့်ကိုယ်ကိုလှည့်ပြားနေမယ်။ဒါပေမဲ့တကယ်ကြေတနာဟာပိုကြီးလာပြီးဒုက္ခဆင်းရဲခြင်းဟာလည်းပွားများလာတယ်။ရှင်းတော့ကဒုက္ခဆင်းရဲခြင်းမှကင်းလို့ရကျင်းလို့ကြောင်းကိုရှာဖွေခဲ့ကြတဲ့သူတော်ကောင်းများဟာဒါကိုတွေ့ဖို့အပြင်းမရှာစရာမလိုဘူးမိမိကိုယ်ထဲ၌ရှာရမယ်ဆိုတာကိုသိလာကြတယ်ဒီသူတော်ကောင်းများဟာကောင်းစိတ်လိုသောစိတ်ထားဖြင့်မိမိကိုယ်ထဲမှာစတင်ရှာဖွေကြတဲ့အခါမှာထင်ရှားစွာသိရှိလာတာကစိတ်ထဲမှာယုံညံ့မှုတစ်ခုခုပေါ်ပေါက်လာတဲ့အတိုင်းဒေါသမုန်းတီးမှုမကောင်းစိတ်လိုသောစိတ်မနာလိုစိတ်ရံ့ညှိုးစသဖြင့်ဘာယုံညံ့မှုပဲပေါ်လာပေါ်လာကိုဟာချက်ချင်းပဲစိတ်မချမ်းသာဖြစ်လာရတယ်စိတ်မတည်မငြိမ်ဖြစ်ရတယ်စိတ်ဆင်းရဲရတယ်ဒါဟာသဘာဝသဘောတရားပဲအဲ့တော့ဒါကနေဘယ်လိုကင်းလွတ်အောင်လုပ်ရမလဲဘာဖြစ်လို့စိတ်ထဲမှာယုံညံ့မှုများပေါ်ပေါက်ရသလဲမဖြစ်ချင်တာတစ်ခုခုဖြစ်ရတဲ့အခါမှာစိတ်ထဲမှာစန့်ကျင်မှုတွေပေါ်လာတယ်ဖြစ်ချင်တာမဖြစ်ရတဲ့အခါမှာစိတ်ထဲမှာစန့်ကျင်မှုတွေပေါ်လာတယ်စိတ်ဆင်းရဲရတယ်အဲ့တော့အဖြေကပါလေမဖြစ်ချင်တာတွေမဖြစ်ဘဲနဲ့ဖြစ်ချင်တာတွေပဲအမြဲဖြစ်ရအောင်လို့အာနာတွေခွန်အားတွေအင်မတန်ကြီးမားအောင်လုပ်ရမလားဒီလိုလည်းမဖြစ်နိုင်ဘူးတကမ္ဘာလုံးကိုစိုးမိုးအုပ်ချုပ်တဲ့သူဖြစ်သည့်တိုင်အောင်မှဒီလိုအဖို့လဲဖြစ်ချင်တာတွေတစ်ခါတလေဖြစ်မယ်တစ်ခါတလေမဖြစ်ဘူးမဖြစ်ချင်တာတွေဟာအမြဲဖြစ်နေမှာပဲအဲ့တော့အဖြေကပါလေကမ္မအာရုံတစ်ခုခုပဲသူစိတ်ကိုရွှဲပြင်းတဲ့အစားအချားအရာတစ်ခုခုပဲသူလွှဲပြင်းမလားဥမာဒေါသထွက်လာတယ်ဆိုရင်ခါလီတစ်ခွက်တောင်းလိုက်အမှင်လဲတစ်နှစ်သုံးလေးတစ်နှစ်သုံးလေးဆိုပြီးရေတွက်နေလိုက်ဒါဆိုရင်စိတ်ဖြစ်လက်ပြောက်ဖြစ်လာနိုင်တယ်ဆိုတာကိုတွေ့ရတယ်နောက်တစ်ခုလူတွေကတွေ့ရှိကြတာကကိုဟာနတ်ဘိုးတော်စသဖြင့်ပုဂ္ဂိုလ်အူပေါ်မှာအင်မတန်ယုံကြည်ကိုးစားပါကသူပုဂ္ဂိုလ်ဤနာမည်ကိုစိတ်ထဲမှဖြစ်စေ၊ပါဇက်ကပဲဖြစ်စေ၊ရုပ်ဆိုလိုက်လို့ရှိရင်စိတ်ပြေလက်ပြောက်ဖြစ်လာနိုင်တယ်တဲ့။ဒါမှမဟုတ်လို့ရှိရင်လည်းကိုယုံကြည်ကိုးစားတဲ့ပုဂ္ဂိုလ်ရဲ့အသွင်အတန်ကိုစိတ်ထဲမှထင်မြင်လို့ရှိရင်လည်းဒီလိုပဲစိတ်ဆင်းရဲမှုကကင်းလွတ်လာတယ်လို့ထင်ရတယ်တဲ့။ဒီနည်းတွေဟာအတော်တန်တော့ထိရောက်ပါတယ်။ဒါပေမဲ့တပ္ပိမြူတ္တရှင်ဉာဏ်တော်ကိုတွေ့ရှိကြတဲ့ပုဂ္ဂိုလ်တွေကတော့မိမိခန္ဓာကိုယ်ပေါင်းတွင်းမှသာရှိတဲ့အမှန်တရားကိုပဲဆက်လက်ရှာဖွေကြတယ်။နောက်ဆုံးအဖြစ်မှန်ကိုတွေ့ထိတဲ့အထိရှာဖွေကြတယ်။ရုပ်ခန္ဓာတစ်ခုလုံးရဲ့အမှန်တရားကိုလေ့လာစူးစမ်းကြတယ်။သိတာထင်ရှားဆုံးအဆင့်ကနေအသေးငယ်ဆုံးအသိငွေ့ဆုံးသောအဆင့်အထိရှာဖွေကြတယ်။နာမ်ခန္ဓာတစ်ခုလုံးရဲ့အမှန်တရားကိုလည်းသိတာထင်ရှားဆုံးသောအဆင့်မှအသေးငယ်ဆုံးသောအဆင့်အထိရောက်အောင်ရှာကြသည်။ဒီယုံနဲ့နံငယ်ပယ်အလွန်တို့ရောက်ကြပြီ ဒီယုံနာနယ်ပယ်အလွန်၌ရှိသောအမှန်တရားကိုလည်းနားလည်သဘောပေါက်ကြတယ်ဤသို့ဖြင့်တပ္ပိဏ္ဍစဉ္ညာတို့ရရှိသူများအဖို့ဘာမှရှုဝတ်ချက်မရှိတော့ဘူးပဂတိတဘာဝတရားဟာအင်မတန်ရှင်းလင်းလာတယ်ကိုယ်တွေ့ခံစားမှုအစ်စ်မှာအလွန်တရာရှင်းလင်းလာသည်သူတို့ကဘာတွေ့လဲဆိုလို့ရှိရင်စိတ်ကိုအာရုံလွှဲလိုက်တိုင်းမှာတဲ့စိတ်ထဲမှာစန့်ကျင်မှုတစ်ခုခုဟာပေါ်ပေါက်လာပြီးကာမအာရုံများတွင်ရင်မူးခြင်းသို့မဟုတ်နာနှင့်ဆက်ဆိုင်သောအရာများတွင်ရင်မူးခြင်းဖြင့်စိတ်ဤအာရုံကိုလွှဲပေးလိုက်ရုံသာဖြစ်သည်တဲ့စိတ်ရဲ့အပေါ်ယံကနေစန့်ကျင်မှုကပျောက်ပြတ်သွားတယ်အပေါ်ယံမှာတော့စိတ်အေးချမ်းတည်ငြိမ်မှုဖြစ်ပေါ်လာတယ်တကယ်တမ်းမှာတော့ဒီစန့်ကျင်မှုကိုအတွင်းစိတ်ထဲသို့ထိုးထည့်လိုက်ပြီးဖုံးပြထားတာဖြစ်တယ်တဲ့အတွင်းထဲမှာဆက်လက်ပြီးစူနေတယ်ဆက်ပြီးပွားများနေတယ်အဲ့တော့ဒီအိပ်ပျော်နေသောစန့်ကျင်မှုမီးတောင်ကြီးဟာအချိန်မရေပေါက်ကွဲနိုင်တယ်အချိန်မရေပေါက်ကွဲပြီးကိုယ့်ကိုအနံ့ယူလိုက်မှာပဲတဲ့ဒုက္ခဆင်းရဲခြင်းမှအပြေးမကင်းလွတ်ဘူးခဏတက်တာမှုသာဖြစ်တယ်ခဏတစ်ဖြုတ်တက်တာမှုသာဖြစ်တယ်အကျွတ်တရားမရနိုင်ဘူးတပ္ပိဏ္ဍစဉ္ညာတော်ရသူတွေကဘာတွေတွေ့ခဲ့သလဲဆိုရင်ပြဿနာကိုရင်ဆိုင်ရမယ်တဲ့ထပ်မပြေးရဘူးထွက်ပြေးခြင်းဖြင့်ဘာပြဿနာကိုမှဖြေရှင်းလို့မရဘူးဒေါသထွက်လာလို့ရှိရင်ဒေါသကိုရှုမှတ်ရမယ်ဘာစန့်ကျင်မှုတွေစိတ်ထဲမှာဖြစ်ပေါ်လာလားရှုမှတ်ရမယ်ဒါဆိုလို့ရှိရင်ကိုဟာအစွန်းတစ်ဖက်ကိုရှောင်ကျင်တာဖြစ်တယ်တဲ့ဒီစန့်ကျင်မှုကိုဝစီကံအစ်စ်၌တော်၎င်းကာယကံအစ်စ်၌တော်၎င်းအထင်ယူအကွတ်မရှိမဖြစ်ပေါ်စေတော့ဘူးတစ်ဖက်ကလည်းဖိနှိပ်ဖုံးအုပ်ထားခြင်းမဟုတ်တော့ဘူးအလဲအလတ်နည်းကိုတွေးကြတာဖြစ်တယ်ရှုမှတ်ရမယ်ဒီစန့်ကျင်မှုကိုရှုမှတ်တဲ့အခါမှာဒီစန့်ကျင်မှုတွေဟာတလွှာပြီးတလွှာကွာကျသွားသည်ဖြောက်ဖြက်ခြင်းကိုခံရသည်တဘာဝသဘောတရားအရစိတ်ထဲမှာဘာစန့်ကျင်မှုပဲဖြစ်ပေါ်လာလားအတိတ်ကစုဆောင်းထားခဲ့သောထိုစန့်ကျင်မှုအမျိုးအစားဟာလည်းအပေါ်ယံသို့တက်လာပြီးအခုဖြစ်ပေါ်နေတဲ့စန့်ကျင်မှုနဲ့လာရောက်ဆက်တွေ့ကိုကစတင်ရှုမှတ်လာတဲ့အခါမှာအစ်စ်ဖြစ်ပေါ်နေတဲ့စန့်ကျင်မှုဟာအလွှာလိုက်အလွှာလိုက်ပျောက်ဖြစ်သွားတယ်ဒါတွေမကဘူးအရင်ကစန့်ကျင်မှုအဟောင်းတစ်စိတ်တစ်ပိုင်းလည်းပျောက်ဖြစ်သွားသည်ကင်းဟာလည်းဒုက္ခဆင်းရဲခြင်းမှတက်တာသွားသည်ထွက်ပြေးခြင်းဖြင့်တက်တာလည်းမဟုတ်ပြီးနှိပ်ထားခြင်းဖြင့်လည်းမဟုတ်လှုပ်ချင်တာလှုပ်ဆိုပြီးလွတ်ထားခြင်းဖြင့်လည်းမဟုတ်ရှုမှတ်ခြင်းဖြင့်သာဖြစ်သည်အင်မတန်ကောင်းမွန်သောအဖြေကိုတွေ့ရတယ်အသိဉာဏ်အစစ်၌တော့အင်မတန်နားလည်လွယ်တယ်အားထုတ်ဖို့တော့အင်မတန်ခက်ပါလေဒီစန့်ကျင်မှုတွေပေါ်လာတာနဲ့သူတို့ဟာကိုယ့်ကိုအလွန်လျင်မြန်စွာအနိုင်ယူလိုက်မယ်ချွတ်မုတ်ပလိုက်တယ်ကိုယ့်ကိုသူကလွှမ်းမိုးနေတယ်ဆိုတာတောင်ကိုကမသိဘူးဘယ်လိုလုပ်ပြီးရှုမှတ်မလဲကိုယ့်ကိုသတိပေးဖို့ကိုယ်ပိုင်ဆက်ကထရီတယောက်မှားထားဖို့လိုမယ်ဒီဆက်ကထရီကသတိပေးမယ်ဆိုရင်တောင်ဒီစန့်ကျင်မှုတွေဟာအချိန်မရွေးပေါ်နိုင်တယ်။ Secretary ဂျူတီကြားတဲ့အချိန်မှမှပေါ်မှာမဟုတ်ဘူး။ဒါကြောင့်24နာရီလုံလုံသတိပေးနေနိုင်အောင်အလှည့်ကျတာဝန်ယူဖို့ Secretary 3ဦးလောက်ခန့်ရမယ်။ဒေါသထွက်တဲ့အခါမှာဒီကိုယ်ပိုင် Secretary ကတရားဒေါသတွေထွက်နေတယ်။ဒါကိုရှုမှတ်ပါလို့သတိပေးတဲ့အခါမှာဒီဒေါသအချိန်နဲ့ Secretary ကိုပါချလိုက်မှာပဲ။ဒေါသထွက်နေတဲ့အချိန်မှာသူ့မှာအသိဉာဏ်မရှိဘူး။ပါမချပဲနဲ့ကောင်းပြီသတိပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးခြိုင်းပြီးမျက်လုံးနှိပ်ပြီးဒေါသကိုရှုမှတ်နေရင်တောင်ဘယ်လိုရှုမှတ်မလဲဒီဒေါသကိုစတင်လှုံ့ဆော်ပေးလိုက်တဲ့အပြင်မှာရှိတဲ့တက်ရှိတော်၎င်းတက်မဲ့တော်၎င်းအရာတစ်ခုခုကိုသာကိုကမှတ်မိနေမယ်ဘယ်သူကဘယ်လိုပြောလိုက်လို့ဘယ်ဝါကဘယ်လိုပြောလိုက်လို့စသဖြင့်မှတ်မိနေပြီးဒေါသဟာပုံမပွားများနေတော့မှာပဲလုံးစုံမှုလုံးဝမပါပဲဖြစ်ပေါ်နေတဲ့ဒေါသတက်တက်ကိုသာမှတ်ဖို့ဟာအင်မတန်ခက်ပါတယ်တခြားယုံညံ့မှုစံကျင်မှုတွေဆိုရင်လည်းဒီလိုပဲလုံးစုံတဲ့အရာလုံးဝမပါပဲဖြစ်ပေါ်လာတဲ့ယုံညံ့မှုကိုပဲရွေးပြီးမှတ်ဖို့က မဖြစ်နိုင်တလို့ပဲအဲ့တော့ဒီလောက်ခက်ခဲလို့ရှိရင်ဒါအဖြေမဖြစ်နိုင်ဘူးသတိမြတ်တာချွေးဉဏ်တော်ရသူများအဖို့ကတော့တဘာဝသဘောတရားဟာအင်မတန်ရှင်းသည်စိတ်ထဲမှာယုံညံ့မှုတစ်ခုခုဖြစ်ပေါ်လာတိုင်းကိုယ်ခန္ဓာအစစ်မှာအချင်းအရာနှစ်ခုတပြိုင်တည်းဖြစ်ပေါ်လာသည်တစ်ခုကသိသာထင်ရှားသောအစစ်မှာဖြစ်တယ်တစ်ခုကအသေးစိတ်သောအစစ်မှာဖြစ်တယ်သိသာထင်ရှားသောအစစ်မှာဆိုရင်တော့ပုံမှန်တဘာဝအသက်ရှင်မှုဟာကျောက်ပြတ်သွားသည်ဒေါသစိုးရိမ်မှုရာဂစိတ်စသည်ဖြင့်ဘာယုံညံ့မှုပဲဖြစ်ပေါ်လာလားအသက်ရှင်ခြင်းဟာပုံမှန်မဟုတ်တော့ဘူးဒီယုံညံ့မှုကုံသွားမှသာပုံမှန်အသက်ရှင်ခြင်းကိုပြန်ရောက်လာမယ်အိမတန်အသေးစိတ်တဲ့မတိတာမထင်ရှားတဲ့အစ်စ်မှာတော့ဇီဝဓာတုကြောင်းလဲခြင်းတစ်ခုခုကိုယ်ထဲမှာဖြစ်ပေါ်လာတယ်။ခံစားမှုဝေဒနာတစ်ခုခုချိန်ထဲမှာဖြစ်ပေါ်သည်။ဒီနှစ်ခုကသာရင်သိညက်ကိုယ်ပိုင်စက်ကထရီနှစ်ဦးဖြစ်သည်။သူတို့ဟာသင်နဲ့အမြဲရှိနေမယ်။တစ်သက်တာလုံးနေရောညပါရှိနေမယ်။စံချင်မှုတစ်ခုခုပေါ်ပေါက်လာတိုင်းအသက်ဟာခပ်ပြင်းပြင်းမြန်မြန်လေးရှူလာသည်။သူကနေကိုယ့်ကိုသတိပေးလိုက်မယ်။ခံစားမှုဝေဒနာကလည်းကိုယ့်ကိုသတိပေးလိမ့်မယ်။သူတို့ကိုပါချလို့လည်းမရဘူး။ကိုယ်ကလက်ခံရမှာပဲ။ပြီးတော့သူတို့ကိုရှုမှတ်လာမယ်။ဒီရှုမှတ်တဲ့အခါမှာအဖြစ်မှန်ကနေထွက်ပြေးနေတာမဟုတ်ဘူး။အဖြစ်မှန်ကိုရှုမှတ်နေတာဖြစ်တယ်။စိတ်ပေါ်မှာယုံညံ့မှုဖြစ်ပေါ်တယ်ဆိုတဲ့အဖြစ်မှန်နဲ့အသက်ရှူပြောင်းလဲခြင်းခံစားမှုဝေဒနာများပေါ်ပေါက်လာခြင်းဒီအဖြစ်မှန်တွေဟာအတူတူပဲသူတို့ဟာဒင်္ဂါပြတပြားရဲ့မျက်နှာနှစ်ဖက်လိုပဲဒင်္ဂါပြတစ်ဖက်မှာစိတ်ထဲကယုံညံ့မှုများဒင်္ဂါပြနောက်တစ်ဖက်မှာတော့အသက်ရှူခြင်းနဲ့ခံစားမှုဝေဒနာများဖြစ်သည်ယုံနဲ့နံဟာအင်မတန်ဆက်နွယ်နေတဲ့အတွက်သူတို့ကိုခွဲလို့မရဘူးဒါကြောင့်အင်မတန်ကောင်းသောအဖြေကိုတွေ့ရတယ်ဒေါသတသက်ကိုပဲမှတ်ရတာအင်တန်ခက်တယ်။စိုးရင်ကြောက်လန့်မှုတသက်ကိုပဲမှတ်ရတာအင်တန်ခက်တယ်။ဒါပေမဲ့တရားအားထုတ်ပြီးရဲ့အငင်းငယ်အတွင်းမှာပဲထက်သက်ဝင်သက်ကိုရှုမှတ်လာနိုင်တယ်။ခံစားမှုဝေဒနာတွေကိုရှုလာနိုင်တယ်။ဆယ်ရက်တရားထိုင်ပြီးအင်ပြန်သွားတာနဲ့စိတ်ထဲမှာစန့်ကျင်မှုတွေလုံးဝမပေါ်တော့ဘူးလို့တော့မဟုတ်ဘူး။စန့်ကျင်မှုတစ်ခုခုပေါ်လာတာနဲ့လေဒီကိုယ်ပိုင်စက်ကတရီနှစ်ယောက်ကချက်ချင်းတတိပေးအောင်မှလည်းမဟုတ်သေးဘူး။အရင်တုန်းကလိုပဲတံပြန်မှုတွေရှိနေအောင်မှပဲ။ဆယ်ကမှာကိုးကကစိတ်ရဲ့အလေအချင်ဟောင်းအတိုင်းတုံ့ပြန်လိုက်မှပဲ။ဆယ်ကမှာတခါတော့သတိရမယ်။စန့်ကျင်မှုပေါ်လာတာနဲ့ထက်သက်ဝင်သက်ခံစားမှုဝေဒနာများကိုစတင်ရှုမှတ်မယ်။တစ်ခါကနေနှစ်ခါနှစ်ခါကနေသုံးခါဖြစ်လာမယ်ဒီလိုနဲ့တစ်ပြေးပြေးတိုးတက်လာပြီးဒုက္ခဆင်းရဲခြင်းများမှကင်းလွတ်လာမှာပဲအရင်ကကြုံခဲ့ဘူးသောအခြေအနေအဖြစ်အပျက်မျိုးနဲ့ကြုံလို့အရင်တုန်းကလိုတံပြန်နေကြအတိုင်းတံပြန်သည့်တိုင်အောင်ဘာတစ်ခုထူးခြားမလဲဆိုရင်အရင်ကဒေါသထွက်ရင်၈နာရီကြာလို့ရှိရင်အခု၆နာရီပဲကြာမယ်နောက်တစ်ပြေးပြေးနဲ့၄နာရီပဲကြာမယ်ဒီဒေါသဆိုတဲ့စန့်ကျင်မှုမှာစူလောင်နေတဲ့အချိန်ဟာတိုးတူပြီးလာမယ်ဒါကြောင့်ဒုက္ခဆင်းရဲခြင်းနဲ့တွေ့ရတဲ့အချိန်ဟာလည်းတိုးလာမယ်ထွက်သက်ဝင်သက်နဲ့ခံစားမှုဝေဒနာများကိုစတင်ရှုမှတ်ရန်သတိမရပေမဲ့လည်းဒေါသဟာအရင်ကလောက်ဘာဖြစ်လို့မကြာတော့တယ်လို့ဆိုရင်ဒီဆယ်ရက်တရားပဝင်ခဲ့တဲ့အတွက်ကြောင့်အဲ့ဒါပြီးတော့လဲနေ့စဉ်မနေ့ညတနာကြီးအိမ်မှာမှန်မှန်ဆက်တရားထိုင်တဲ့အတွက်ကြောင့်မလို့ဒီဒေါသထွက်နေတဲ့အချိန်မှာပင်မိမိကမကြီးရွယ်ပေမဲ့လဲစိတ်ဟာအချို့သောအချိန်တစ်ခဏလေးတွေမှာထက်သက်ဝင်သက်စီတို့တော်၎င်းခံစားမှုဝေဒနာစီတို့တော်၎င်းရောက်သွားတယ်မကြီးရွယ်ပဲနဲ့ရောက်သွားတယ်ဒီလိုဖြစ်တဲ့အချိန်လေးတွေဟာဘယ်လောက်ပဲတူတောင်းပါစေဒီအချိန်ပြင်းစွာမောင်းနေနေသောဒုက္ခဆင်းရဲခြင်းဆိုတဲ့ယထာကိုဗရိတ်အုပ်လိုက်သလိုပဲတဲ့ဗရိတ်တစ်ခါအုပ်လိုက်နောက်တစ်ခါအုပ်လိုက်ဒါကြောင့်အရင်ဆုံးကလို ရှင်းနိုင်မပြေတော့ပဲအချိန်ကတူတူလာလာဖြစ်တယ်ဒီလိုနဲ့ပဲဒုက္ခဆင်းရဲခြင်းတွေကထွက်လာတယ်ဒါတွေမကဘူးကိုယ့်ဘဝမှာလည်းကြီးမားသောပြောင်းလဲမှုပေါ်ပေါက်လာမယ်ဒါပေမဲ့အရေးကြီးတာကတော့မှန်ကန်စွာအားထုတ်ဖို့လိုတယ်ဒီခံစားမှုဝေဒနာတွေအပေါ်မှာဒေါမနစဖြစ်လိုက်ဒေါမနစဖြစ်လိုက်နဲ့နေရင်တော့နေ့စဉ်ဘဝမှာလည်းပြောင်းလဲမှုတွေ့မှာမဟုတ်ဘူးလူတွေဟာမွေးလာပြီးမျိုးလုံးစဖွင့်ကလေးကအပြင်ကိုပဲကြည့်လာကြတယ်ဒုက္ခဆင်းရဲခြင်းနဲ့ကြုံရတိုင်းလဲအဖြစ်ကိုအပြင်မှာပဲရှာနေကြတယ်ငါစိတ်ဆင်းရဲရတာဟာဒီလူကြောင့်ဒီအခြေအနေကြောင့်စသည်ဖြင့်ရှိသမျှအင်အားအားလုံးကိုလည်းဒီအပြင်မှာရှိတဲ့အရာများကိုပြုပြင်ပြောင်းလဲဖို့အတွက်ပဲအသုံးချနေတယ်သူကသာပြုပြင်လို့ရှိရင်ငါစိတ်ပျော်ရှင်ရမှာပဲစသဖြင့်သူများတကာတွေကိုပြုပြင်ဖို့သာကြိုးစားနေပြီးကိုယ့်ကိုယ်ကိုပြုပြင်ဖို့တော့ဘာမှမကြိုးစားကြဘူးကိုယ့်မှာဘာအပြင်မှာမရှိဘူးလို့ပဲယူဆတယ်တို့သူကြောင့်ဒီအခြေအနေကြောင့်ငါစိတ်ဆင်းရဲရသည်စသဖြင့်ဒီဒုက္ခဆင်းရဲခြင်းရဲ့အကြောင်းရင်းဟာယာနုံးဖြင့်အပြင်မှာသာရှိတယ်လို့ထင်ရတယ်အခုဝိပဿနာကိုစတင်အားထုတ်ပြီးမှန်မှန်ဆက်လက်အားထုတ်လာတဲ့အခါမှာအမှန်တရားဟာပုံမူရှင်းတဲ့ရှင်းလာတယ်တစ်ခုခုကိုရှုထောင့်တစ်မျိုးကပဲကြည့်လို့ရှိရင်အဖြစ်မှန်တစ်ခုလုံးကိုမတွေ့ဘဲနဲ့ပုံပန်းပြက်နေသောအဖြစ်မှန်ကိုသာတွေ့မယ်ပုံပန်းပြက်နေသောအဖြစ်မှန်ဟာထင်ရောင်ထင်မှားအဝိဇ္ဇာမောဟများကိုဖြစ်စေသည်တကယ်အမှန်တရားမှများစွာကွာဝေးသည်ဘဝတစ်သက်တာလုံးရှုထောင့်တစ်မျိုးတည်းကပဲအမြဲကြည့်ခဲ့တယ်အရာတစ်ခုကိုပဲရှုထောင့်အမျိုးမျိုးကကြီးမားသားလျင်အမှန်တရားတစ်ခုလုံးကိုမြင်ဖို့နီးလာမယ်မိမိရဲ့စီရင်ချက်ဆုံးဖြတ်ချက်များအားလုံးဟာမှန်ကန်မယ်ဒါကြောင့်ကိုယ့်ရဲ့လှုပ်ဆောင်ချက်များဟာလည်းမှန်ကန်မယ်အမှားမလုပ်တော့ဘူးအခုစတင်အားထုတ်တာဟာလည်းအဖြစ်မှန်ကိုရှုထောင့်မျိုးမျိုးမှကြည့်တတ်အောင်ဖြစ်တယ်ပညာဆိုတဲ့စကားလုံးရဲ့စာအဓိပ္ပာယ်ကဘာလဲဆိုရင်အချင်းအရာများကိုရှုထောင့်အမျိုးမျိုးကနေသိသည်တဲ့ဥပမာတစ်ခုပေးရရင်ငွေကလေးကမျက်စိမြင်တဲ့လူအားကိုစင်တကောင်စီခေါ်လာတဲ့အခါမှာသူကစင်ချေတောက်ကိုစမ်းပြီးအားစင်ဟာဖြင့်တိုင်လိုပဲလို့ပြောမယ်သူ့ဖို့ကတော့စင်ဟာအမြဲတိုင်လိုပဲနောက်သူကအမီးကိုစမ်းပြီးစင်ဟာဖြင့်ဒီရစီလိုပဲလို့ပြောမယ်ဒီလိုနဲ့၅ယောက်စလုံးဟာတယောက်တစ်မျိုးစီပေါက်ထွက်ခြားကြတယ်တစ်ခုချင်းစီကတော့သူနည်းနဲ့သူမှန်တဲ့လောက်မှန်တယ်ဒါပေမဲ့အပြည့်အဝမမှန်ကန်ဘူးတဝက်တစ်ပြက်သာမှန်သည်တဝက်တစ်ပြက်သာမှန်ပါကဒါဟာပုံပန်းပြက်နေသောအမှန်တရားသာဖြစ်သည်ဒါကြောင့်ကိုယ့်ရဲ့စီရင်ချက်ဆုံးဖြတ်ချက်ပြုလုပ်ချက်များအားလုံးဟာမှားမယ်ဒါကြောင့်ဒုက္ခဆင်းရဲခြင်းသာဖြစ်ရမယ်အခုဝိပဿနာအားထုတ်ခြင်းဖြင့်အချင်းအရာများကိုနောက်ရှုထောင့်တစ်မျိုးကကြည့်သည်တစ်ခုကအပြင်ကအရာများကိုကြည့်တယ်တစ်ခုကတော့ခန္ဓာကိုယ်ပေါင်းအတွင်းမှာဘာဖြစ်တယ်ဆိုတာကိုကြည့်တယ်ဒါဟာပို့ပြီးတော့အရေးကြီးတယ်အပြင်မှာတစ်ခုခုဖြစ်တာနဲ့အတွင်းမှာဘာဖြစ်နေသလဲဆိုတာကိုကြည့်တယ်အရန်တုံ့ပြန်တဲ့အချင်းဟောင်းဟာနည်းလာတယ်ကိုယ်ရင်းမှာဖြစ်ပေါ်လာတဲ့ခံစားမှုဝေဒနာကိုရှုခြင်းဖြင့်စိတ်ဟာတည်ငြိမ်လာတယ်ဆက်ကအနှဲငယ်မိမိအနှဲငယ်တွေဖြစ်ပါစေဒါဟာလုံလောက်တယ်ဒီလိုရှုမှတ်ပြီးမှပြုလုပ်တဲ့လှုပ်ဆောင်ချက်ဟာတုံ့ပြန်မှုမဟုတ်တော့ဘူးတုံ့ပြန်မှုဟာမိမိအတွက်လည်းမကောင်းဘူးသူများအတွက်လည်းမကောင်းဘူးဒါပေမဲ့အရန်တံပြန်တာမဟုတ်ဘဲနဲ့ဆောင်ရွက်เสียရှိရာကိုလုပ်ကင်ဆောင်ရွက်တာကတော့ကောင်းပါလေကိုကဒင်းကားပြားရဲ့တခြားတစ်ဖက်ကိုပါစတင်မြင်လာတဲ့အတွက်ကြောင့်ဖြစ်တယ်ဒီတရားအထုတ်တဲ့နီးမှာအခြေခံလာပြီးအပြင်မှာတစ်ခုခုဖြစ်တိုင်းမိမိကိုယ်ရင်း၌လည်းဘာဖြစ်တယ်ဆိုတာကိုမြင်တတ်လာတဲ့အခါမှာမကြခင်မှာပဲငါစိတ်ဆင်းရဲရခြင်းအကြောင်းရင်းဟာအပြင်မှာတစ်ခုခုဖြစ်ပေါ်တဲ့အတွက်ကြောင့်လည်းဖြစ်တယ်အချို့တစ်ဝက်ကတော့ငါ့မှာလဲအမားရှိနေလို့ဖြစ်တယ်လို့သိလာတဲ့အဆင့်ကိုရောက်လာတယ်အဖြစ်ကိုတစ်ဝက်စီခွဲဝေယူတဲ့အဆင့်ကိုရောက်လာတယ် အဲ့တော့အနည်းဆုံး50ရာနှုန်းတော့မိမိကိုယ်ကိုပြုကျင်လာလိမ့်မယ်။ဒါပေမဲ့ဝိပဿနာကိုတေချာအားထုတ်လို့ရှိရင်တစ်ချိန်မှာဘယ်အဆင့်ကိုရောက်လာမလဲဆိုရင်ဒုက္ခဆင်းရဲခြင်းခံစားရတိုင်းမှာအဖြစ်ဟာရာနှုန်းဖြင့်ငါးကြောင့်ပဲလို့ပြုံးပြုံးလေးပြောနိုင်တဲ့အဆင့်ကိုရောက်လာမယ်။အဖြစ်မှရှိတဲ့ဘာအရာမှဘယ်သူမှငါ့ကိုစိတ်ဆင်းရဲအောင်လုပ်လို့မရဘူးဆိုတာသိလာမယ်။အပြင်မှာရှိတဲ့ဘယ်အရာမှဘယ်သူမှလည်းငါ့ကိုပြောအောင်လုပ်လို့မရဘူး။ငါဤဒုက္ခဆင်းရဲခြင်းငါဤပျော်ရွှင်မှုများရဲ့အကြောင်းရင်းဟာငါအတွင်း၌သာရှိသည်။ဒါဟာအင်မတန်ရှင်းလာမယ်။ကိုယ်ရိခံစားမှုအစ်စ်မှရှင်းလာတာဖြစ်တယ်။ပုံမိုးဖြစ်အားထုတ်လာတဲ့အခါမှာဒီခန္ဓာကိုယ်ပေါင်းအတွင်းရှိအဖြစ်မှန်ကိုပုံမိုးခံစားသိရှိလာမယ်။ယုံနဲ့နံဘယ်လိုဆက်စပ်ပြီးအလုပ်လုပ်နေတယ်ဆိုတဲ့အချင်းအရာတစ်ခုလုံးကိုသိရှိလာမယ်။အချင်းအရာတစ်ခုလုံးဟာပုံမိုးပြီးရှင်းလာမယ်။ဒီယုတ်အချင်းအရာဟာဘယ်လိုပြုမှုလဲ။နံနဲ့နံရဲ့အစိတ်အပိုင်းလေးမျိုးဟာဘယ်လိုအလုပ်လုပ်တယ်ဆိုတာကိုသိလာတယ်။စိတ်ရဲ့အပိုင်းတစ်ပိုင်းဖြစ်တဲ့ဝိညာဏကသိမှုကိုဖြစ်ပေါ်စေတယ်။စင်ညာကဒီသိမှုကဘာဖြစ်တယ်ဆိုတာကိုသူကမှတ်မိတယ်ပြီးတော့တန်ဖိုးဖြတ်ပေးတယ်ဘယ်လိုမှတ်မိသလဲဒီစင်ညာဆိုတဲ့အစိတ်အပိုင်းကမှတ်မိသည်မဆုံးဖြတ်ချက်ချသည်မတွေဟာအစိတ်ကသင်္ခါရအဟောင်းများပေါ်မှာအမြဲမှုတည်တယ်အစိတ်ကသင်္ခါရအဟောင်းများဖြင့်အမြဲဆုံးဖြတ်နေတယ်ဒီသင်္ခါရအဟောင်းများဤအရာများမှကင်းတဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှမပေးဘူးအမြဲအရာသားတယ်သင်္ခါရအဟောင်းများရဲ့ထိန်းချုပ်ခြင်းဟာအမြဲရှိနေတယ်။ဒီတော့ခံစားမှုဝေဒနာစတင်ပေါ်ပေါက်လာပြီးဒီဝေဒနာပေါ်မှာကိုယ်ကတံပြန်လာဖြစ်တယ်။ဒီအချင်းအရာဟာပိုပြီးရှင်းတဲ့ရှင်းလာတယ်။ကိုယ်ခန္ဓာကိုယ်ပေါင်းအတွင်းမှာဖြစ်ပေါ်နေတဲ့အဖြစ်မှန်ကိုနားမလည်ဘဲနဲ့အဖြစ်ကိုအဖြစ်မှာပဲရှာနေတယ်။ဥပမာတစ်ခုပြရမယ်ဆိုရင်လူတစ်ယောက်ဟာကိုယ်ပေါ်မှာထိခိုက်မျက်နှာအောင်ပြုလုပ်တယ်။ဒီလူကိုယ်ကတရားဆွဲတယ်။တရားယုံတစ်ခုကနေနောက်တစ်ခုရောက်ပြီးခုနှစ်နှစ်လောက်ကြာတော့မှတရားသူကြီးကဆုံးဖြတ်ချက်ချတယ်။မြင့်မှာအဖြစ်မရှိဘူး၊ထို့လူမှာအဖြစ်ရှိတယ်။ဒါကြောင့်အဖြစ်တန်ခတ်ရမယ်၊စသဖြင့်။ကို့မှာဘာအကျိုးရှိသလဲ။ကို့ကိုယ်ကလည်းအဖြစ်မရှိဘူးဆိုတာသိတယ်။တရားသူကြီးကလည်းအဖြစ်မရှိဘူးလို့ပြောပြီးပြီ။ဒါပေမဲ့ဒီခုနှစ်နှစ်လုံးလုံးတန်ခတ်ခံခဲ့ရတယ်။စိတ်ဆင်းရဲခဲ့ရတယ်။နေ့မှလည်းစိတ်မအေးချမ်းဘူး၊ညမှလည်းအိပ်လို့မရဘူး။နှိပ်စက်ညစ်မှန်းခြင်းခံခဲ့ရတယ်။ဝိပဿနာအားထုတ်သူတစ်ယောက်ကတော့နားလည်နေ။ဒီခုနှစ်နှစ်လုံးလုံးစိတ်ဆင်းရဲခဲ့ရတဲ့အကြောင်းရင်းဟာငါအတွင်းမှာပဲရှိတယ်။ဒီလူငါ့ကိုလုပ်ခဲ့တာနဲ့ဘာမှမဆိုင်ဘူးဆိုတာနားလည်နေ။နောက်ဥပမာတစ်ခုကတော့တင်းနဲ့မတည့်တဲ့သူတူကတင်းကိုလာပြီးတော့ချဲဆိုတယ်။ဒါကြောင့်စိတ်ဆင်းရဲရတယ်။ဒါပေမဲ့ဝိပဿနာအားထုတ်သူတရားကဘယ်လိုနားလည်မလဲဆိုရင်ဒီလူကဆဲဆိုတဲ့အခါမှာသူကလည်းဒေါသထွက်နေတယ်။သူကဒေါသစထွက်တာနဲ့သူ့မှာလည်းဒုက္ခဆင်းရဲခြင်းဖြစ်နေတယ်။သူဆဲဆိုခြင်းဖြင့်သူ့ကိုယ်သူဆင်းရဲအောင်လုပ်နေတာ။ငါ့ကိုယ်ဆင်းရဲအောင်လုပ်နေတာမဟုတ်ဘူး။သူ့လက်ဆောင်ကိုငါကလက်ခံပြီးသူ့ကိုယ်တုံ့ပြန်မှသာငါရဲ့ဒုက္ခဆင်းရဲခြင်းကစတယ်။သူကသူ့ကိုယ်သူဆင်းရဲအောင်လုပ်တယ်။ငါကလည်းသူ့ရဲ့ဆဲဆိုမှုကိုတုံ့ပြန်မှငါ့ကိုယ်ကဆင်းရဲအောင်လုပ်ခြင်းဖြစ်တယ်။ဒါတွေမကဘူး။သူကငါ့ကိုယ်တစ်ချိန်ပဲဆဲဆိုတယ်။ငါကလက်ဆောင်ကိုလက်ခံလိုက်ရင်ငါစိတ်ဆင်းရဲရတယ်။အခုဘာဖြစ်လဲဆိုတော့သူငါ့ကိုယ်ဘယ်လိုပဲပုံဆဲလိုက်တယ်ဆိုပြီးဒါကိုပဲထပ်ခါတလဲလဲသတိရနေတယ်။ဒီဇာလံကိုစိတ်ထဲမှာအချိန်ပေါင်းရာပေါင်းများစွာထောင်ပေါင်းများစွာပြန်ဖို့ပြနေတယ်။နာရီပေါင်းများစွာရက်ပေါင်းများစွာလပေါင်းများစွာဒါမှမဟုတ်လည်းတသက်မမေ့ဘူးဟဲ့ဆိုတာကရှိသေးတယ်။ကောင်းပြီ။တသက်မမေ့ဘူးဆိုရင်နင်လည်းနင့်ကိုယ်နဲ့တသက်လုံးစိတ်ဆင်းရဲအောင်လုပ်နေတာပဲ။ခုနတက်မမေ့ဘူးဆိုတာလည်းရှိသေးတယ်။ခုနဘဝလုံးလုံးငရဲနီးလောင်နေမှာပဲ။အဲ့ဒါဘယ်သူကြောင့်လဲ။ငါကပဲထပ်ခါတလဲလဲတုံ့ပြန်နေတယ်ဒါကြောင့်ငါကြောင့်ပဲဖြစ်တယ်အစကတည်းကဆဲဆိုတဲ့လက်ဆောင်ကိုလက်ခံလိုက်တာကပင် မသိနာမလဲလို့အဝိဇ္ဇာတွေနဲ့ဖုံးနေလို့လက်ခံလိုက်တာဖြစ်တယ်။ဒါပြီးတော့လဲသူကကိုယ့်ကိုတစ်ခါပဲဆဲတာတစ်ခါပဲစိတ်ဆင်းရဲအောင်လုပ်တာကိုကဒီလူရဲ့လက်ဆွဲနှုတ်ဆက်ပြီးကောင်းပြီဒီငါငါကိုစိတ်ဆင်းရဲအောင်လုပ်ဖြစ်ရင်ငါကနှစ်ပေါင်းများစွာစိတ်ဆင်းရဲအောင်လုပ်နိုင်မယ်လို့ကတိပေးလိုက်တာနဲ့အတူတူပဲကိုကဘာလုပ်နေလဲဆိုတာကိုနားမလဲကြဘူးကိုအတွင်းမှာရှိတဲ့အဖြစ်မှန်ကိုနားလည်အောင်မကြိုးစားကြဘူးဒုက္ခဆင်းရဲခြင်းကိုသာဆက်လက်ပွားများနေကြတယ်တချို့ကပြောတယ်ဒီလူတယောက်ကိုမြင်တိုင်းငါဒေါသထွက်ရတယ်ဘယ်လို့မှလုပ်လို့မရဘူးအဲ့တော့ဒေါသထွက်ရခြင်းရဲ့အကြောင်းရင်းဟာဒီလူဖြစ်တယ်ဒီလူရဲ့ဇီဝဓာတုဗေဒဟာမကောင်းလို့သူ့ကိုတွေ့တိုင်းကိုယ့်ရဲ့ဇီဝဓာတုဗေဒကဒေါသကိုဖြစ်ပေါ်စေတာဖြစ်တယ်တဲ့ဒါသာမှန်လို့ရှိရင်ဒီလူကိုတွေ့တဲ့လူတိုင်းဒေါသထွက်ရမယ်ဒီလိုလည်းမဖြစ်ဘူးဒီလူကိုလူ၅ဦးကတစ်ချိန်တည်းမှာတွေ့ပေမဲ့ဒီလူ၅ဦးကတစ်မျိုးစီတုံ့ပြန်ကြမှာပဲ။ဘာဖြစ်လို့လဲဆိုတော့ဒီလူကိုတုံ့ပြန်နေကြတာမှမဟုတ်ပဲ။ကိုယ့်ကိုယ်တွင်မှရှိတဲ့အချင်းအရာကိုကိုယ်တုံ့ပြန်နေကြတာဖြစ်တယ်။ကိုယ်တွင်မှလည်းအချင်းအရာမျိုးမျိုးရှိကြတယ်။တဦးကဒေါသဖြင့်တုံ့ပြန်မယ်၊နောက်တဦးကရာဂစိတ်ဖြင့်တုံ့ပြန်မယ်၊နောက်တဦးကကြောက်ရွံ့မှုဖြင့်တုံ့ပြန်မယ်။အဲ့တော့ကိုယ့်ရဲ့စိတ်ထဲမှာဒီလူကိုဘယ်လိုပုံဖော်တယ်လဲပုံမှန်မူတည်တယ်။ဘယ်သူကပုံဖော်ပေးတာလဲ။စိတ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စင်ညာရဲ့အလုတ်ကပုံဖော်ပေးဖို့ဖြစ်တယ်။ဥပမာတကြီးဆရာတဦးကအင်မတန်လှပသောလူတစ်ယောက်ပုံဆွဲပြီးဒီပုံကိုကြည့်ရင်းနဲ့စိတ်ယူပေါက်လာပြီးဒီလူကိုလိုချင်တာကြီးရဲ့ကြိုက်လာကြီးရဲ့ဆိုပြီးဖြစ်တယ်။သူ့ဘာသာသူစိတ်ကူးပုံဖော်ထားတဲ့အရုပ်ပေါ်မှာဆွဲလာမှုဖြစ်တယ်။နောက်ပတိဆရာတူကလည်းကြောက်မဲ့ဖွယ်ကောင်းသောအရုပ်တစ်ခုဆွဲတယ်ဒီအရုပ်ကိုကြည့်ရင်းကြည့်ရင်းနဲ့ပဲကြောက်စိတ်တွေဝင်လာပြီးဒါဟာတစီတရေပဲငါ့ကိုလာစားတော့မယ်ကဲကြပါစသဖြင့်အဲ့တော့ဒီအရုပ်ပတိဆရာနှစ်ယောက်လိုပဲတဲ့လူတွေဟာကိုယ်စိတ်ထဲမှာကိုယ်ပုံအမျိုးမျိုးပေါ်နေကြပြီးထိုပုံတွေကိုတုံ့ပြန်နေတော့တာပဲဘာမှအမှန်တရားမရှိဘူးနောက်ဥပမာတစ်ခုကပြီးခဲ့တဲ့အနှစ်20လောက်တုန်းကလူတစ်ယောက်ကကိုယ့်ကိုတစ်ခုပြောလိုက်တယ်။ဒါကိုကိုကအင်မတန်စိတ်ညစ်သက်တယ်။ဆိုလိုတာကကိုယ့်ရဲ့တင်ညာကဒီစကားတွေဟာကောင်းတယ်လို့တန်ဖိုးဖြတ်ပေးလိုက်တယ်။ဒါကြောင့်တစ်ချိန်တည်းမှာဒီလူဟာလည်းကောင်းတယ်လို့တန်ဖိုးဖြတ်ပေးလိုက်တယ်။အဲ့တော့ဒီလူဟာသူတော်ကောင်းဒီလူကောင်းဖြစ်တယ်ဆိုပြီးတော့မှတ်လိုက်တယ်။နောက်အနှစ်20ကြာတော့မှဒီလူနဲ့ပြန်တွေ့တယ်။ကြားထဲမှာဒီလူကိုတတိယတိုင်းအဲ့ဒီအင်မတန်ကောင်းသောလူသူတော်ကောင်းစသဖြင့်သာမှတ်မိတယ်။ဒါပေမဲ့ဒီအနှစ်20အတွင်းမှာလူဆိုးလူယုံမှာဖြစ်ချင်းဖြစ်နေတဲ့ဒီလူဟာပြီးခဲ့တဲ့အနှစ်20တုန်းကလည်းလူကောင်းဟုတ်ချင်မှဟုတ်မယ်။ကိုယ့်ရဲ့စင်ညာကသာသူဟာသူတော်ကောင်းလို့ကိုယ့်ကိုပြောတာဖြစ်တယ်။အဲ့တော့အနှစ်20ပြည့်ပြီးမှပြန်တွေ့တော့လေအမလီအင်မတန်ကောင်းတဲ့လူဆိုပြီးဖြစ်ပြန်ရော။အဲ့တော့ကိုယ်ကဘာကိုတုံ့ပြန်နေတာလဲ။ဒီလူကိုတုံ့ပြန်နေတာမဟုတ်ဘူး။စင်ညာကတန်ဖိုးဖြတ်ပေးခဲ့တဲ့အတိုင်းပုံပေါ်ထားတဲ့ပုံပေါ်မှာတုံ့ပြန်နေတာဖြစ်တယ်။ဒီစင်ညာရဲ့ဆုံးဖြတ်ချက်ဟာလဲအစိတ်ကသင်္ခါရအဟောင်းများဤအယောင်များဖြင့်သာဖြစ်နေနေသည်။စိုက်တာတွေမစိုက်တာတွေနဲ့ဖြစ်နေတယ်။ဒီလိုပဲပြီးခဲ့တဲ့အနှစ်20ကကိုမစိုက်တာဟိုပြောခဲ့တဲ့လူတစ်ယောက်ကိုပြန်တွေ့တယ်ဆိုရင်စင်ညာကလည်းဒီလူဟာမကောင်းဘူးလို့တန်ဖိုးဖြတ်ပေးထားတယ်။ဒီအနှစ်20အတွင်းမှာသူတော်ကောင်းဖြစ်ချင်းဖြစ်နေတယ်ဒီလူဟာဒါပေမဲ့တွေ့လိုက်တာနဲ့မကောင်းဘူးဆိုတဲ့စိတ်နဲ့ပဲတုံ့ပြန်လိုက်တယ်။အဲ့တော့ဘာကိုတုံ့ပြန်နေတာလဲ။ကိုယ့်ဘာသာကိုပုံဖော်ထားတဲ့ပုံပေါ်မှာတုံ့ပြန်နေတာဖြစ်တယ်။စိတ်ထဲမှာစင်ညာကဖော်ပေးထားသောပုံများကိုတုံ့ပြန်တာဖြစ်တယ်။အဖြစ်မှန်ကိုတုံ့ပြန်တာမဟုတ်ဘူး။ဒီစိတ်ရဲ့မှမီးတဲ့အပိုင်းတင်ညာကအချိန်လုံးတန်ဖိုးဖြတ်ပေးနေတယ်။သူတန်ဖိုးဖြတ်တာကလည်းသင်္ခါရအဟောင်းများရဲ့စိုက်တာတွေမစိုက်တာတွေအစွဲတွေပေါ်မှာမူတည်တယ်။ဒီတန်ဖိုးဖြတ်လိုက်တာနဲ့ကိုယ်ပေါ်မှာခံစားမှုဝေဒနာများပေါ်ပေါက်လာတယ်။ဒုက္ခဝေဒနာဖြစ်ခြင်းဖြစ်နေ၊ဒုက္ခဝေဒနာဖြစ်ခြင်းဖြစ်နေ။ဒီဝေဒနာပေါ်မှာကိုယ်ကတုံ့ပြန်တာဖြစ်တယ်။အပြင်ကအရာပေါ်မှာတုံ့ပြန်တာမဟုတ်ဘူး။အပြင်ကအရာနဲ့ကိုယ့်ရဲ့တုံ့ပြန်မှုကြားမှာပြတ်နေတဲ့ခွင်းဆက်ကခံစားမှုဝေဒနာဖြစ်တယ်။ဒီလိုနဲ့ပဲဘဝတစ်သက်တာလုံးမှာလူးလိမ့်နေကြတယ်။ အရာတစ်ခုပေါ်မှာလူမျိုးမျိုးကစမျိုးစီတုံ့ပြန်ကြတယ်ဒီအရာတစ်ခုပေါ်မှာဒီလူတစ်ယောက်တည်းကပဲတစ်ချိန်ကနေတစ်ချိန်မှတောင်မှစမျိုးစီတုံ့ပြန်မယ်အဲ့တော့ဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်ကျုပ်ဟာကျုပ်ရဲ့တကြီး၅ဦးနဲ့လူသွားလမ်းလေးတစ်ခုမှလမ်းလျှောက်လာတယ်ဆိုပါတော့မှောင်လာလဲမှောင်နေပြီဆိုတော့လမ်းပေါ်မှာလူတစ်ယောက်အိတ်နေတာကိုမတွေ့ဘူးအဲ့တော့တပည့်တစ်ယောက်ကဒီလူကိုခြေနဲ့တိုက်နေတယ်ဒီလူကဘယ်လိုអော်တယ်လဲဆိုတော့នាងញလုံးបောက်ប្លောက်ទៅជិនតឡាញញសីកាន់နေតឡាလို့អော်ហិសេះဆိုတယ်ဒီតាមគូចុកក៏ចားလိုက်ရတယ်ចားလိုက်တဲ့အခါမှာကိုယ်ပေါ်မှာအင်မတန်တာယာတဲ့ဒုက္ခဝေဒနာများပေါ်ပေါက်လာတယ်အဲ့တော့ဒါနံပါတ်1နံပါတ်2ဥပမာကဘယ်လိုလဲဆိုတော့ဒီတစ်ခါကျုပ်ကတယောက်ထဲလမ်းလျှောက်လာတယ်ကျုပ်ကဒီလူကိုခံမိတယ်ဒီလူကလည်းတပုံစံနဲ့ပဲဆဲတယ်စင်မျက်လုံးကဘယ်လောက်ပဲကျင်းသလားစင်မျက်စိကနေသလားဆိုပြီးတော့អော်တယ်အဲ့တော့ဒီလေးပဲတစ်မျိုးတည်းနဲ့ပဲអော်တာပဲဒါပေမဲ့ဒီတစ်ခါမှာတော့တာယာသောဝေဒနာများမပေါ်လာတော့ဘူးမตายာမနှိမ့်ညွသောဝေဒနာများသာပေါ်လာသည်အဲ့တော့နံပါတ်3ဥပမာကကျုပ်ဟာတပြေးတချို့နဲ့ပဲလမ်းလျှောက်လာတယ်ဟိုတစ်ခါလိုပဲဒီလူကိုခြေထောက်နဲ့ကမ်းမိတယ်ဒီလူကလည်းတပုံစံနဲ့ပဲអော်ហិសេះဆိုတယ်ဒါပေမဲ့ဖြစ်ပေါ်လာသောခံစားမှုဝေဒနာများကပိုပြီးတော့ဆိုးဝါးလာတယ်ပိုပြီးဆိတ်ဆင်းရရတယ်အဲ့တော့ဥပမာနံပါတ်4ကဒီတစ်ခါကျုပ်တယောက်ခဲပဲလမ်းလျှောက်လာတယ်လမ်းလျှောက်လာပြီးတော့လမ်းမှာလဲနေတဲ့လူကိုကမ်းမိတယ်ဒီလူကအရင်အတုံးကအတိုင်းပဲတပုံစံနဲ့ပဲတလေးတံနဲ့ပဲဆဲဆူတယ်ဒါပေမဲ့ဒီလူကိုကြည့်လိုက်တော့ကျုပ်ရဲ့သားဖြစ်နေတယ်ဆိုတာတွေ့ရတယ်အဲ့တော့ငါသားကငါ့ကိုအော်တယ်ဆိုပြီးတော့ခံစားမှုဝေဒနာတွေဟာအလွန်ပြင်းသောဒုက္ခဝေဒနာများဖြစ်ပြီးစိတ်ဆင်းရဲမှုကလည်းပိုမိုကြီးမားတယ်အဲ့တော့ဥပမာနံပါတ်5ကကြတော့ကျုပ်ကတပြည့်တချို့နဲ့လမ်းလျှောက်လာတယ်အဲ့တော့ဒီလူကိုကျုပ်ကခံမိတယ်ခြေထောက်နဲ့ဒီလူကတပုံစံနဲ့အော်ဟစ်ဆဲဆိုတယ်ဒီတလေးစံနဲ့လည်းအော်ဟစ်ဆဲဆိုတယ်အဲ့တော့ဒီတစ်ခါမှာခံစားမှုဝေဒနာတွေဟာကြီးမားသောဒုက္ခဝေဒနာများဖြစ်ပြီးမခံမရပ်နိုင်အောင်ပဲဒုက္ခဆင်းရဲခြင်းဖြစ်ရတယ်အဲ့တော့ဘာဖြစ်လို့ဒီလူတယောက်ထဲကပဲဒီစကလုံးတွေပဲသုံးကြည့်ဒီတလေးပံနဲ့ပဲဆဲပေမဲ့ဒီ၅ချိန်မှာသုံးပြန်မှု၅မျိုးဖြစ်ရတယ်လေအဲ့တော့ဥပမာနံပါတ်1မှာကဒုက္ခဝေဒနာများတာပေါ်လာတယ်ဒါကိုကဒီလူကိုချောင်းနဲ့ကမ်းမိတာမဟုတ်တပည့်လုပ်တဲ့လူကကမ်းမိတယ်အဲ့တော့လူတိုင်းဟာတိတတ်တဲ့အရွယ်ရောက်လာတာနဲ့ပထမအဦးဆုံးမလုပ်ကြတယ်လေဆိုရင်ကိုယ့်ကိုကိုယ်စိတ်ထဲမှာငါဆိုတဲ့ပုံဖော်ကြတယ်ကိုယ့်ကိုယ်ကိုပုံဖော်ကြတဲ့အခါမှာလည်းအမြဲကောင်းတဲ့ပုံပဲဖြစ်တယ်အင်မတန်တော်တဲ့တတ်တဲ့လူဒီလိုသာပုံဖော်ပြီးစိတ်ထဲမှာရှိတဲ့ကျောင်းဆောင်ထဲမှာထည့်ပြီးဒီငါဆိုတဲ့ပုံပေါ်မှာကြီးမားသောဆွဲလန်းမှုဖြစ်ပေါ်တယ်အဲ့တော့ဥပမာနံပါတ်1မှာလမ်းပေါ်မှာလဲနေတဲ့လူကမျက်မြပေါက်တလောက်ပဲကျင်းသလားမျက်စိကနေသလားလို့ဆဲလိုက်တော့ပညာကပြောတယ်ဒါနင့်ကိုဆဲတာမဟုတ်ဘူးဒီစကလုံးတွေကနင့်အတွက်မဟုတ်ဘူးနင့်ရဲ့တပည့်တယောက်အတွက်ဖြစ်တယ်လို့ပြောလိုက်တယ်အဲ့ဒီခါမှာဒီတပည့်တွေဟာလည်းငါသူတို့ကိုတတိမူဖို့အမြဲတင်ကြားနေတဲ့အထက်ကလူကိုခြေနဲ့ကမ်းမိလိုက်သေးတယ်ဒါကြောင့်အော်ခံရတာအင်မတန်မှမရင်ကျက်သေးတဲ့တပည့်တွေပဲဆိုပြီးငါလူပြီးပတ္တနာဆရာကြီးကတော့ဒီလိုအမှားမျိုးမလုပ်ဘူးဆိုပြီးကိုကိုကပဲမှုန်းတင်နေအတွက်ကြောင့်မလို့စိတ်ထဲမှာပေါ်ထားတဲ့ပုံဟာလဲပိုပြီးတောက်ပြောင်လာတယ်ပေါ်လစ်တက်လိုက်တယ်လို့ပဲကိုပေါ်မှာလဲตายာသောခံစားမှုဝေဒနာများအနှံ့ပြားပေါ်ပေါက်လာတယ်ဥပမာနံပါတ်1မှာဘာဖြစ်လဲဆိုတော့ကျုပ်တယောက်ထဲလမ်းလျှောက်လာတယ်ဒီလူကိုခြေထောက်နဲ့ကမ်းမိတယ်ဒီလူကလည်းတပုံစံနဲ့ဒီစကလုံးတွေသုံးပြီးတော့ပဲអော်ហិសេះဆိုလိုက်တယ်အဲ့တော့တင်ညာကပြောတယ်ဒီစကလုံးတွေဟာညှို့អော်တဲ့စကလုံးတွေအဲ့တော့ငါ့ကိုអော်တယ်ငါ့လူပြီးပัฒနာစီရာကြီးអော်ခံရတယ်ညှို့မှလည်းဘာမှမကျိုးမဖက်သွားပဲနဲ့ငါ့ကိုဒီလိုပဲអော်ရသလားဆိုပြီးတော့ကိုယ်ပေါ်မှာလည်းဒုက္ခဝေဒနာတွေဖြစ်ပေါ်တော့ဘူးဒုက္ခဝေဒနာများသာဖြစ်ပေါ်လာတယ်ကိုပါသာကိုရုပ်လုံးဖော်ထားပြီးစိတ်ထဲမှာခိုင်မြဲနေတဲ့ပုံဟာအခုတော့ခွဲဖြစ်ခြင်းကိုခံရတယ်ဒီဖော်ထားတဲ့ပုံကိုအော်ဟစ်ဆဲဆိုတာဖြစ်တယ်ခံစားမှုဝေဒနာတွေကလည်းအင်မတန်မตายရသောဝေဒနာများဖြစ်သည် ဥပမာနံပါတ်3မှာကိုကတပည့်တွေနဲ့အတူလမ်းလျှောက်လာတယ်ဒီလူကိုမှားပြီးကမ်းမိတယ်ဒီလူကလည်းဒီစကလုံးတွေကိုပဲသုံးပြီးတော့အော်ဟစ်ဆဲဆိုလိုက်တယ်ဒါပေမဲ့ဒီခါမှာတော့ဒုက္ခဝေဒနာတွေဟာဒုတိယအချိန်မှာလည်းပိုပြီးတော့ဆိုးသွားတယ်အဲ့တော့ဘာဖြစ်လို့ဒုက္ခဆင်းရဲခြင်းဟာပိုပြီးတော့များလာရကြလဲဆိုရင်လူတွေဟာကိုယ်စိတ်ထဲမှာတင်ကိုယ့်ကိုယ်ကိုပုံဖော်ပြီးခိုင်မြဲနေစေတာမဟုတ်ဘူးကိုယ်နဲ့တွေ့တဲ့လူတိုင်းရဲ့စိတ်ထဲမှာလည်းကိုယ့်ကိုသူတို့ကအင်မတန်တော်တဲ့တတ်တဲ့လူလို့ထင်မြင်အောင်ပုံဖော်ပေးထားတယ်။အဲတော့တပည့်တွေအရှိမအော်ခံလိုက်ရတော့ဒီတပည့်တွေရဲ့စိတ်ထဲမှာကိုယ့်ကိုယ်ကိုဖော်ထားတဲ့ပုံတွေဟာလည်းဖြိုခွဲခြင်းကိုခံရတယ်။ဒါကြောင့်ဒုက္ခဆင်းရဲခြင်းဟာဒုတိယအချိန်မှာလည်းပိုးပြီးတော့ကြီးတယ်။ကိုယ်တရားသိရှိနေတဲ့အချိန်မှာအော်ခံရတာနဲ့တခြားလူတရားရှိမှအော်ခံရတာဟာအပေါ်အော်နည်းချင်းအတူတူပဲဆိုရင်ဘာကွာခြားစရာလိုတလဲဒါပေမဲ့တကယ်တမ်းမှာတော့အင်မတန်ကွာခြားတယ်လူတရားရဲ့စိတ်ထဲမှာအင်မတန်တော်တဲ့တတ်တဲ့ကိုယ်ဝင်ကားလို့ပုံဖော်ထားသမျှတွေဟာဖြိုကွဲသွားပြီဒုက္ခဆင်းရဲခြင်းဟာလည်းအစတရားပိုများသည်ဒါကဘာတူကြောင့်လဲလူတွေဟာစိတ်ထဲမှာပုံတွေအမြဲပေါ်နေကြပြီးကိုပေါ်ထားတဲ့ပုံတွေပေါ်မှာဆွဲလန်းမှုတွေဖြစ်ပေါ်ကြတယ်။ဒီပုံတွေဟာလည်းအကုန်မမှန်ကန်တဲ့ပုံတွေကြီးပဲ။ဒါပေမဲ့လည်းသူတို့အပေါ်မှာဆွဲလန်းမှုဖြစ်ပေါ်ကြတာပဲ။အဲ့တော့နံပါတ်၄ဥပမာမှာကတော့ကိုင်ကာကတပည့်တွေရှိမှအော်အော်ခံရတာတွေမကဘူး။ဒီအော်တဲ့လူကသူ့သားဖြစ်နေတယ်ဆိုတာကိုတွေးလိုက်ရတဲ့အခါမှာဒုက္ခဆင်းရဲခြင်းကအင်မတန်ပိုပြီးတော့ကြီးမာတယ်။အဲတော့ငါဆိုတဲ့ပုံဖော်ထားရုံတည်းမကဘူး။ငါပိုင်ဆိုင်သည်ငါရဲ့ဥစ္စာဆိုတာပါပါလာတယ်။ငါသားငါမယားငါအိမ်ငါကားစသဖြင့်ဒီငါပိုင်ဆိုင်တဲ့အရာတစ်ခုခုသို့မဟုတ်လူတစ်ယောက်ယောက်နဲ့ငါနဲ့အကြားမှာဘယ်လိုဆက်သွယ်မှုရှိသလဲဆိုတော့သူတို့ဟာကိုယ့်ရဲ့အလိုကိုပြေဝဖို့သာဖြစ်တယ်တဲ့။ငါသားကိုချစ်တယ်ငါမယားကိုချစ်တယ်စသဖြင့်ပြောကြတော့လေဝိပဿနာအားထုတ်သူတဦးကမကြာခင်သိလာမှာကငါဟာဘယ်သူမှမချစ်ဘူးငါကိုငါပဲချစ်တယ်ငါရဲ့အလိုဆန္ဒများငါစိတ်ကူးများငါရဲ့အချမ်းစီများကိုသာချစ်သည်တဲ့ဘုရားလက်ထက်တုန်းကဘုရင်ကောသလမင်းဟာမြတ်စွာဘုရားနဲ့တွေ့ပြီးတော့တရားအားထုတ်တယ်ဝိပဿနာသဘောတရားအရာဒီတရားအားထုတ်မှုဟာသူ့ရဲ့မိသားစုထံသို့လည်းပြန့်နှံ့သွားပြီးတမိသားစုလုံးအားထုတ်ကြတယ်။ဒီနေ့မိဖုရားကောင်းကြီးနဲ့အတူတရားအားထုတ်ပြီးထလာကြတဲ့အခါမှာဘုရင်ကမိဖုရားကိုမေးတယ်။အစဉ်ဘယ်သူ့ကိုအချစ်ဆုံးလဲလို့ဆိုတော့မိဖုရားကလည်းပြုံးပြီးတော့ပြန်ဖြေတယ်။သူ့လဲတဲ့တရားထိုင်နေတော့နဲ့သူ့စိတ်ထဲကဒီအမီးဝင်လာတယ်တဲ့။ဒါကြောင့်သုံးသပ်ကြည့်လိုက်တဲ့အခါမှာဘယ်သူ့ကိုမှမချစ်ဘူး။ငါဟာငါကိုယ်ကလွယ်ရင်ဘယ်သူမှမချစ်ဘူးငါရဲ့အလိုဆန္ဒများမျှော်လင့်တောင်းတမှုများစိတ်ကူးများကိုသာချစ်တယ်ဒီလိုတွေးမိတယ်လို့ပြန်ဖြေတယ်ဘုရင်ကလည်းပြုံးတယ်ငါလည်းဒီအတိုင်းပဲတဲ့ဒီအမေးဝင်လာပြီးတော့ဒီလိုပဲအဖြေရတယ်လို့ပြောတယ်ဒီဘုရင်ကသာဝိပဿနာသမားမဟုတ်လို့ရှိရင်မိမကငါ့ကိုငါပဲချစ်တယ်လို့များဖြေရင်ဒီမိမကိုကောင်းဖြတ်လိုက်ပါပဲအခုတော့နှစ်ဦးစလုံးပျော်ရွှင်စွာနဲ့ဗုဒ္ဓထံသို့သွားပြီးလျှောက်ထားကြတယ်ဗုဒ္ဓကလည်းသာဓုခေါ်တယ်ဒါဟာပထမဆုံးအရေးကြီးတဲ့အဆင့်ဖြစ်တယ်ကိုကိုရောသူများတွေကပါလှည့်ဖြားနေပြီးငါဟာဘယ်လောက်တကူကောင်းဆန်တဲ့လူငါဆွဲကြည့်တဲ့လူလဲဆိုတာကိုမသိကြဘူးဒါဟုတ်သဘောမပေါက်လို့ရှိရင်ထင်ရောင်ခြင်းမှာအမြဲရှိနေပြီးဒုက္ခဆင်းရဲခြင်းမှာလည်းမချွတ်လွတ်နိုင်ဘူးအဲ့တော့ပထမအဆင့်အနေနဲ့ဘာသိရမလဲဆိုရင်ငါကိုယ်ပဲငါချစ်တယ်ငါဟာတူတူယောက်ကိုချစ်တယ်ဆိုရင်လေဒီလူဟာငါရဲ့မျှော်လင့်ချက်တွေအလိုဆန္ဒတွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်လို့ဒီလူကိုချစ်တာဖြစ်တယ်ဒီလူဟာငါရဲ့အလိုဆန္ဒတွေမျှော်လင့်ချက်တွေကိုမဖြည့်ဆည်းတော့တာနဲ့မချစ်တော့ဘူးအဲ့တော့အင်မတန်ရှင်းလာမှာကဘယ်ပေါင်းသင်းဆက်ဆံမှုဟာမဆိုလူအင်ဆန္ဒတွေစိတ်ကူးတွေကိုအကောင်အထည်ဖော်ဖို့ ဖြည့်စည်းဖို့သာဖြစ်တယ်တဲ့ဒီအချက်မှန်ကိုနားလည်လို့ရှိရင်ဒုက္ခဆင်းရဲခြင်းမှကင်းလွတ်လာမယ်နောက်မို့ဆိုရင်တော့ငါသားဆိုတဲ့အစွဲစွဲနေမှာပဲတဲ့ငါလိုဝိပဿနာဆရာကြီးရဲ့သားဟာအင်မတန်မာမာနမရှိတဲ့လူဖြစ်တယ်ငါ့ကိုအလုပ်ကျွေးပြုမယ်စသည်ဖြင့်ဒီငါသားနဲ့ဆက်နွယ်နေတဲ့စိတ်ကူးတွေအများကြီးရှိတယ်အခုလိုငါသားကအော်ဖြစ်လိုက်တဲ့အခါမှာဒီစိတ်ကူးတွေအားလုံးဟာဖြိုခွဲခြင်းကိုခံရတယ်ငါသားအတွက်စိတ်ကူးထဲမှာဖော်ထားတဲ့ပုံဟာဖြိုခွဲသွားတယ်ဘယ်သူကဒီပုံဖော်ထားတာလဲဘယ်သူကြောင့်စိတ်ဆင်းရဲရတာလဲဒါဟာရှင်းနေတာပဲဥပမာငါကဘာလဲဆိုလို့ရှိရင်ကျုပ်ဟာတပည့်တွေနဲ့လမ်းလျှောက်လာတယ်ဒီတပည့်တွေရှေ့မှာကျုပ်ရဲ့သားဟာကျုပ်ကိုအော်ဟစ်ဆဲဆိုတယ်အဲ့ဒါကြောင့်မို့ဒုက္ခဆင်းရဲခြင်းတွေဟာမခံမရနိုင်လောက်အောင်များပြားလာတယ်ဘာဖြစ်လို့ဒီလိုဖြစ်ရသလဲလူတွေဟာငါပိုင်ဆိုင်သောဒါမှမဟုတ်ငါနှင့်သက်ဆိုင်သောလူတဦးဦးကိုမိမိစိတ်ထဲမှာတင်ပုံဖော်ထားတာမဟုတ်ဘူးအခြားသူတွေရဲ့စိတ်တွေထဲမှာလည်းငါသားငါမယားစသည်တို့ကိုအင်မတန်ကောင်းမွန်သောသူများအနေဖြင့်ပုံဖော်ပေးထားတယ်အခုတော့ဒီတစ်သက်5ဦးရှိတယ်ဆိုလို့ရှိရင်ဒီတစ်ပတ်5ဦးဟာဒီဝိပဿနာဆရာကြီးရဲ့သားကသူ့အဖေကိုအော်ဟစ်တယ်ဆိုတာသိသွားကြတော့ဒီဆရာကြီးရဲ့စိတ်ထဲမှာအင်မတန်ပင်ပန်းဆင်းရဲခြင်းဖြစ်ရတယ်ငါသားကငါ့ကိုနှစ်ကိုယ်သားဆဲဆိုတာကခံရခက်ပေမဲ့တော်သေးတယ်လူရှိသူရှိမှာဆဲဆိုရဲဆိုတော့အင်မတန်ခံရခက်တယ်ဒီစိတ်ဆင်းရဲခြင်းဟာဘယ်သူကြောင့်လဲသားကြောင့်မဟုတ်ဘူးဆဲဆိုတာကြောင့်လည်းမဟုတ်ဘူးဒီသားကဆဲဆိုတာကိုကိုကဘယ်လိုသဘောထားသလဲပုံမှန်မူတည်တယ်အမှန်တကယ်မှာတော့ငါကြောင့်ကြီးပဲငါခံစားရသည်မသောဒုက္ခဆင်းရဲခြင်းအားလုံးရဲ့အကြောင်းရင်းဟာအတွင်းမှာပဲရှိတယ်ဝိပဿနာကိုသိချာအားထုတ်ပါကဒါဟာပိုရှင်းလင်းလာပါလိမ့်မယ်အဲ့တော့ဝိပဿနာကိုသိချာအားထုတ်လို့ရှိရင်တဲ့ဒီဒုက္ခဆင်းရဲခြင်းတွေရဲ့အကြောင်းရင်းဟာအတွင်းမှာပဲရှိတယ်ဆိုတာကိုရှင်းလင်းလာလိမ့်မယ်တဲ့ဒီခန္ဓာ၅ပါးဘယ်လိုအလုပ်လုပ်နေလဲဆိုတာကိုသိလာမယ်ဝိညာဏဆိုတဲ့သိမှုကိုသာပေးတဲ့နာမ်ခန္ဓာအစိတ်အပိုင်းဟာအင်မတန်အားနည်းနေတယ်ဒီသိမှုကဖြင့်ဘာဖြစ်တယ်ဆိုတာကိုမှတ်မိတဲ့ခင်ညာအပိုင်းကသိအားကြီးနေတယ်ဒါကြောင့်ခံစားမှုဝေဒနာတွေလည်းပေါ်လာပြီးတုံ့ပြန်တဲ့အပိုင်းဖြစ်တဲ့သင်္ခါရတွေကလည်းအင်မတန်အားကြီးနေတယ်ဒီဝိညာဏသိမှုအပိုင်းကအားနည်းနေတဲ့၍သင်ညာနဲ့သင်္ခါရတို့ဟာအင်မတန်အားကြီးနေပြီးဒီဒုက္ခဆင်းရဲခြင်းဟာဖြစ်နေမှာပဲဒါကိုကိုယ်ကပြောင်းပြန်ဖြစ်အောင်လုပ်နိုင်ရင်ဝိညာဏအပိုင်းဟာအားကောင်းလာပြီးအကြောင်းတစ်ခုခုဘာပဲဖြစ်ပေါ်လာလာသိလိုက်ရင်ပဲမှတ်လိုက်တယ်သင်္ခါရအဟောင်းများပေါ်မှာမူတည်ပြီးတင်ညာကတံပိုးဖြတ်ပေးတာကိုရပ်လိုက်လို့ရှိရင်ခံစားမှုဝေဒနာအမျိုးမျိုးလည်းမဖြစ်ပေါ်တော့ဘူးတုံ့ပြန်ခြင်းလည်းမရှိတော့ဘူးအာယုံတစ်ခုကိုသိလိုက်ပြီးဒီအချိန်မှဖြင့်အဖြစ်မှဟာဒါပဲလို့လက်ခံလိုက်ရုံပဲဒီလိုလုပ်နိုင်လို့ရှိရင်သင်္ခါရအဟောင်းများ၏အကြောင်းများဖြင့်အမြဲဆုံးဖြည့်နေတဲ့ဆုံးဖြတ်ချက်အမှားများကိုသာပေးနေတတ်တဲ့ပညာဟာပညာဖြစ်လာနိုင်မယ်။မှားယွင်းသောဆုံးဖြတ်ချက်များတန်ဖိုးဖြတ်မှုများပေးမဲ့အစားအခုပညာသာပေါ်ပေါက်လာတယ်။ဘာပဲဖြစ်ပေါ်လာလာအနိစ္စဆိုပြီးသိလာတယ်။ဒါဟာမှန်ကန်သောဆုံးဖြတ်ချက်ဖြစ်တယ်။ဘာမဆိုပြောင်းလဲနေတာပဲ။ငါဆိုတာမရှိဘူး။ငါပိုင်တယ်ဆိုတာမရှိဘူး။အဲ့တော့ဒါကိုတုံ့ပြန်နေရင်ဒုက္ခသာဖြစ်မှာပဲတဲ့အနိစ္စဒုက္ခအနတ္တဟာအင်မတန်ရှင်းလာပါလိမ့်မယ်ဒါတွေကိုကိုယ်တွေ့အစ်စ်မှာသိတာဖြစ်တယ်အတိဉဏ်ဖြင့်တွေးတောကြည့်ရုံဖြင့်သိတာမဟုတ်ဘူးအခုဘာကိုမဆိုရှုထောင့်နှမျိုးကနေကြည့်တတ်လာပြီအပြင်မှာဘာဖြစ်တယ်လဲအချိန်ထဲမှာအတွင်းမှာဘာဖြစ်တယ်လဲဒီလမ်းပေါ်မှာဆက်လက်ထိရှောက်လာတဲ့အခါမှာ များစွာသောရှုထောင့်များမှမြင်တတ်လာမယ်။အဲဒီတော့မှအမှန်တရားတစ်ခုလုံးကိုသိလာမယ်။ဥပမာဆက်လက်အားထုတ်လာရင်နဲ့ဘယ်လိုအဆင့်ကိုရောက်လာမလဲဆိုရင်တဦးတယောက်ကလာပြီးကိုယ့်ကိုဆဲဆိုတဲ့အခါမှာကိုယ့်ရဲ့ခံစားမှုဝေဒနာတွေကိုသာရှုနေပြီးငါတုံ့ပြန်ရင်ငါပဲကိုယ်စိတ်ဆင်းရဲရမှာပဲဆိုပြီးဒါတွေကိုမတုံ့ပြန်တော့ဘူး။နောက်တစ်ဆင့်တက်လာတဲ့အခါမှာစိတ်အာရုံဟာအင်မတန်ထက်မြက်တိမ်မွေ့လာတဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဝေဒနာများကိုခံစားရတာတွေမကဘူး။တခြားလူတွေပေါ်မှာဖြစ်ပေါ်နေတဲ့ဝေဒနာများကိုပါခံစားရတယ်။ကိုယ်နားလာတဲ့လူတစ်ယောက်မှာဘယ်လိုခံစားမှုဝေဒနာတွေဖြစ်ပေါ်နေတယ်ဆိုတာသိတယ်။လူနှစ်ယောက်ကိုယ်နာတစ်ဖက်တစ်ချက်မှာလာထိုင်လို့ရှိရင်အပြင်ကနေတော့အတူတူလိုပဲမသိတာဘူး။အတွင်းမှာတော့တဦးဟာဒုက္ခဆင်းရဲခြင်းများဖြင့်ပူလောင်နေပြီ။နောက်တဦးကတော့အေးချမ်းငြိမ်သက်နေပြီဆိုပါကကိုယ့်ရဲ့လက်မောင်းတစ်ဖက်ဟာလည်းပူနေပြီ။နောက်လက်မောင်းတစ်ဖက်ကတော့အေးနေတာကိုခံစားရမယ်။ထိုသူတွေရဲ့ဝေဒနာများကိုကိုယ်ကလည်းခံစားရလို့ဖြစ်တယ်။အခုအချိန်မှာတော့ဒါကိုအရေးပေးနေစရာမလိုဘူး။ဒါဟာဝိပဿနာဉာဏ်အင်မတန်ရင့်ကျက်လာမှသိလာမယ့်အချင်းအရာဖြစ်တယ်။တက်ရှိတယ်မကဘူး။တက်မဲ့အရာတွေကိုယ်ပပလည်းမှာရှိတဲ့အရာတွေအားလုံးရဲ့တုံ့ခံမှုများကိုခံစားသိရှိလာမယ်။ကိုယ့်ကိုလူတူးတစ်ယောက်ကလာဆဲဆိုလိုက်တာနဲ့ကိုယ့်ပုံမှာဖြစ်ပေါ်လာသောဝေဒနာများကိုသာမကထိုလူရဲ့ကိုယ့်ပုံမှာဖြစ်ပေါ်နေတဲ့ခံစားမှုဝေဒနာများကိုပါခံစားရသည်။ဒီလူဟာပူလောင်နေတယ်ဆိုတာကိုသိတယ်။အပူပေါ်ကိုအပူထပ်မလောင်းတော့ဘဲနဲ့အေးချမ်းသောမေတ္တာဂရုဏာဖြင့်သာတုံ့ပြန်သည်။ဒီလူဟာဒီဒုက္ခတွေကကျဉ်လွတ်ဖို့ရည်အေးလိုတယ်။ဒါဟာဝိပဿနာဉာဏ်မှာသေချာခိုင်မြဲလာပြီးမိမိပတ်ပတ်လည်မှာရှိတဲ့တက်ရှိတက်နဲ့အားလုံးကိုခံစားလို့ရလာတဲ့အဆင့်ဖြစ်တယ်။ဒီအဆင့်ကိုမရောက်သေးသည့်တိုင်အောင်မိမိဒေါသထွက်တဲ့အခါမှာငါဟာပူလောင်လာပြီးအင်မတန်ဒုက္ခဆင်းရဲခြင်းဖြစ်ရတယ်ဆိုတာကိုကိုယ်တွေ့သိရှိပြီးဖြစ်တဲ့အတွက်ကြောင့်မလို့အခုငါ့ကိုဆဲဆိုနေတဲ့လူဟာလည်းအင်မတန်ပူလောင်ပြီးစိတ်ဆင်းရဲနေမှာပဲဆိုတာကိုသိလာတယ်။ဒါကြောင့်ကိုယ့်ရဲ့ပညာကကိုယ့်ကိုဒါဟာဖြင့်ဆဲဆိုတဲ့အတန်းမကောင်းဘူးလို့ပြောနေတာတွေဟာလုံးဝအရေးမပါအရာမရောက်တော့ဘူး။အရေးကြီးတာကဒီဒေါသထွက်ပြီးပူလောင်နေတဲ့လူကိုဘယ်လိုကူညီရမလဲဆိုတာပဲ။ဥပမာပေးရရင်အဖျားသိပ်ကြီးပြီးဂယောင်ကနားဖြစ်နေတဲ့ကလေးတစ်ယောက်ဟာအနားမှာအနေရှိလို့ရှိမှမသိဘဲနဲ့အော်ဟစ်ရုံးကန်နေပြီနဲ့ဒီအနေကမေတ္တာဂရုဏာဖြင့်သာပြည့်စုံနေသလိုပဲ။ဒီလိုမေတ္တာဂရုဏာမျိုးထားနိုင်လို့ရှိရင်ဒါဟာပညာမှာခိုင်လုံလာတာဖြစ်တယ်။အင်မတန်ရှည်သောလမ်းဖြစ်ပေမဲ့ကိုယ်ကမှန်ကန်စွာအားထုတ်လို့ရှိရင်တလမ်းချင်းတလမ်းချင်းဒီလားဟာတနေ့ကိုယ့်ကိုပန်းနိုင်ကိုပို့ပေးမှာပဲ။ဒီလိုတင်နာမျိုးမှာလာစမ်းတဲ့သဘောမျိုးနဲ့လာပြီးဒီဝေဒနာတွေပေါ်မှာပဲတုံ့ပြန်နေရင်အလကားပဲ။ဒုက္ခဆင်းရဲခြင်းမှဘယ်လိုကင်းလွတ်အောင်လုပ်ရမလဲ။ကိုယ်အတွက်ရောလူများတွေအတွက်ပါကောင်းတဲ့အေးချမ်းပျော်ရွှင်ပြီးတဟဇာတမျှတဲ့ဘဝမျိုးကိုဘယ်လိုရအောင်လုပ်ရမလဲဆိုတာသိရမယ်။ကိုယ့်ကိုယ်တွင်မှတဟဇာတမျှအောင်နေရရင်လူများတွေနဲ့ဆက်ဆံရမှာလဲတဟဇာတမျှစီနေ။ဒါဟာမှန်ကန်စွာနေပြီးထိုင်နေပဲ။မျက်လည်းလည်းမဟုတ်ဘူး။တကိုးပြားတဲ့ဟာပြတာလည်းမဟုတ်ဘူး။စိတ်ဟာဘဝပေါင်းများစွာကယုံညံ့မှုများဖြင့်မြင့်လွားနေသည်အရင်ဘဝတွေရှိတာကိုမယုံရင်တောင်ဒီဘဝမှာပင်စိတ်ကိုမြင့်မြန်းနေစေတာဘယ်လောက်ကြာပြီလဲဒီအမြင့်အကျဉ်းများမှကင်းလွတ်ဖို့ကအချိန်ကြာမယ်ဒါကြောင့်သေချာဝိရိယဆက်ရမယ်အားထုတ်ရမယ်အကျွတ်တရားရဖို့အတွက်ရည်ရွယ်ရမယ်ဒီလိုတရားသင်္ကန်းမျိုးကိုလာတဲ့အတွက်အင်မတန်ကောင်းမွန်သောအရေးအချင်းများကိုဖြစ်ပေါ်စေသည်။ပါရမီလို့ခေါ်တဲ့အရေးအချင်းများဖြစ်တယ်။ပါရမီဆိုတဲ့စကားရဲ့အဓိပ္ပာယ်က မိမိကိုတစ်ဖက်ကမ်းသို့ရောက်အောင်ပို့ပေးမယ့်အရေးအချင်းများတဲ့ဒုက္ခဆင်းရဲခြင်းမရှိတဲ့တစ်ဖက်ကမ်းဖြစ်သည်ဒါကြောင့်ဒုက္ခဆင်းရဲခြင်းဆိုတဲ့သမုဒ္ဒရာကိုဖြတ်ရမယ်ပါရမီ10ပါးရှိတယ်ဒီလိုသဏ္ဍာန်မျိုးမှာပါရမီ10ပါးစလုံးကိုဖြည့်ဖို့အခါအခွင့်ရှိတယ်ပါရမီ10ပါးစလုံးကိုနည်းနည်းစီနည်းနည်းစီဖြည့်ဖို့အခွင့်အရေးရတယ်ဒီလိုနဲ့ပါရမီ10ပါးလုံးဖြည့်ပြီးတစ်ဖက်ကမ်းကိုရောက်မယ်ဒီလိုသဏ္ဍာန်မျိုးကိုလာခြင်းဖြင့်ဒီပါရမီ10ပါးဘယ်လိုဖြည့်တယ်ဆိုတာကိုနားလည်ရမယ်ဒါမှနောက်လာတဲ့အခါမှာသေချာအလုပ်လုပ်မယ်အားထုတ်မယ်ပါရမီနံပါတ်1ကနိက္ခမပါရမီဆွံ့လွတ်ခြင်းပါရမီတဲ့အိမ်နောင်ရှင်ဘဝကိုဆွံ့လွတ်ပြီးယဟန်ဝကြတယ်သီလရှင်ဝကြတယ်ဘာဖြစ်လို့လဲဒီပါရမီတွေအားလုံးကိုဖြည့်ရခြင်းအကြောင်းဟာငါဆွဲအတ္တဆွဲကိုဖြုတ်ဖို့ဖြစ်တယ်ယဟန်သို့မဟုတ်သီလရှင်ဟာဘာမှမပိုင်ဆိုင်ဘူးအစားအသောက်ကိုတောင်းတအိမ်တက်တအိမ်ချင်းအလှူခံစားရတယ်ဒီလိုတောင်းစားရတဲ့နေရာမှာငါဆွဲရှိလို့ကိုမဖြစ်ဘူးအဲ့တော့အိမ်ကောင်းရှင်တယောက်အနေနဲ့ဒီလိုပါရမီမျိုးဘယ်လိုဖြစ်မလဲယဟန်သီလရှင်လည်းဘူးလို့မဖြစ်ဘူးဆိုရင်ဒီလိုသင်္ဍာန်မျိုးလာတဲ့အခါမှာသတိမရိပ်ဘူးသင်္ကန်းမဟုတ်ပေမဲ့ကျန်တာအားလုံးကတော့ယဟန်သီလရှင်တွေလိုပဲနေထိုင်ကြရတာပဲသူများတကာရဲ့အလှူပေါ်မှာမှီးကြည့်နေရတယ်စားရတဲ့အစားဟာလည်းအရင်ကတရားသင်္ကန်းများတက်ခဲ့တဲ့လူတွေရဲ့အလှူကြောင့်စားရတာဖြစ်တယ်သုံးဆွဲစရာပစ္စည်းများရှိသမျှဟာလည်းအရင်လှူသွားကြတဲ့ဒါနကြောင့်ဖြစ်တယ်အဲတော့ငါဆွဲလည်းတစ်ပြေးပြေးပြိုပြက်လာတာပဲလူများလူမှစားရတဲ့အခြေအနေရောက်နေတော့ငါသာလိုချင်တယ်ဟိုဟာလိုချင်တယ်လို့တောင်းဆိုလို့မရတော့ဘူးဘာပဲရှိရှိမရှိရှိငါဖြစ်အောင်နေမယ်ဒီလိုနဲ့ငါဆွဲကိုဖြိုးဖို့အခွင့်အရေးရတယ်ဒါကိုနိက္ခမပါရမီလို့ခေါ်တယ်တရားဓမ္မကိုသေချာပြပေးတဲ့ဒီလိုသင်္ကန်းမျိုးမှာနိက္ခမပါရမီကိုဖြည့်လို့ရတယ်ဒီတရားသင်္ကန်းတွေကိုအခကျင်းဝင်လုံးဝမယူပဲလုပ်ပေးမယ်လို့စတင်စီစဉ်တုန်းကလူအတော်များများဟာအင်မတန်စိတ်ပူကြတယ်အိန္ဒိယလိုစင်ရဲသူစင်ရဲသားများတဲ့နိုင်ငံမျိုးမှာဆိုရင်လည်းသမီးအလကားစားရတဲ့အတွက်လာကြနိုင်မယ်လို့ဆိုရင်ကြတယ်အနောက်ပိုင်းနိုင်ငံတွေမှာဆိုရင်လည်းလူတွေကမစင်ကဖြစ်မယ်ဘာဖြစ်လို့ဆယ်ရဲလုံးတော့အခကျင်းဝင်မယူပဲအလကားကျွေးတယ်လဲဒီအသင်းနောက်မှာဘာအစိုးရရှိနေတယ်လဲ CIA လားစသဖြင့်လူတွေကအထင်မှားကြမယ်ပြီးတော့လူတွေကမလူကြလို့ရှိရင်လည်းတာစီတီထနိုင်မှာမဟုတ်ဘူးစသဖြင့်ဆိုရင်ကြတယ်ဒါပေမဲ့ပိုက်ဆံယူလိုက်လို့ရှိရင်လည်းဒီလာကြတဲ့သင်္ကန်းသူသင်္ကန်းသားတွေအနေနဲ့ဘယ်လိုလုပ်ပြီးနိက္ခမပါရမီဖြည့်ကြမလဲအိမ်ကောင်းရှင်ဘဝကိုဆွံ့လွတ်တာနဲ့မတူတော့ဘူးဟိုတယ်တစ်ခုမှာပိုက်ဆံပေးနေသလိုပဲဖြစ်မယ်ဟိုဟာလိုချင်တယ်ဒီဟာလိုချင်တယ်ဒီလိုအစားမျိုးစားချင်တယ်စသဖြင့်တောင်းဆိုကြမယ်ငါဆိုဘယ်လိုမှမပြိုနိုင်ဘူးယဟန်လိုမသီလရှင်လိုမနေကြတော့ဘူးယဟန်မသီလဆိုတာကတပိတ်သေးကိုဘာပဲလာလာလက်ခံမယ်နေရာထိုင်ရင်ဘာပဲရှိရှိဖြစ်အောင်နေမယ်ဒီလိုဖြစ်ရမယ်အဲ့တော့ပတ်စံလုံးဝမယူပဲတရားသင်္ကန်းများပေးခဲ့ပေမဲ့လည်းအိန္ဒိယမှာလည်းသမီးအလကားစားရလို့ဆိုပြီးလာတဲ့လူတွေမရှိဘူးလာစီလီလာရင်သူတို့မနေ့4နာရီကနေညနေ6နာရီအထိကောင်းကောင်းအလုပ်လုပ်ရမယ်စီကန်းလိုက်လာရမယ်အဲ့တော့ဒီနိုင်ငံမှာပဲဖြစ်ဖြစ်လာကြတဲ့လူတွေဟာတရားဓမ္မကိုနားလည်ခြင်းလို့အားထုတ်ခြင်းလို့လာကြတာတွေပဲ။နံပါတ်1ပါရမီကတော့သီလပါရမီတဲ့။အိမ်ကောင်းရှင်တဦးအနေနဲ့သင်္ကန်းတဲပြီးအိမ်ပြန်သွားကြတဲ့အခါမှာသီလကိုလုံအောင်ထိန်းရမယ်။တရားအားထုတ်တဲ့လူတစ်ယောက်တိုးတက်မှုရှိဖို့အတွက်သီလဟာအင်မတန်အရေးကြီးတယ်။ဒါပေမဲ့အိမ်ကောင်းရှင်တယောက်အနေနဲ့ဟာမလွယ်ဘူးဒီတရားသင်္ကန်းလာတဲ့အခါမှာတော့ပေါ်ဝန်းကျင်တစ်ခုလုံးဟာလည်းတရားဓမ္မနဲ့ပြည့်နေတယ်ပြီးတော့မနေ့4နာရီကနေညနေ6နာရီအထိလည်းမအားရဘူးအချိန်ပြည့်တရားအားထုတ်နေတဲ့အတွက်၅ပါးသီလကျိုးဖို့ဆိုတာကမဖြစ်နိုင်ဘူးအဲ့တော့ကိုယ်တသက်တာမှာ 9ရက်10ရက်လောက်တော့အနည်းဆုံးအဆုံးအထည်မရှိတဲ့အင်မတန်ဖြူစင်တဲ့တီလာကိုစောင့်ကြတယ်။ဒါပေမဲ့စကားချပြောကြရင်တော့ဒီတီလာဟာကျိုးသွားနိုင်စရာအကြောင်းရှိတယ်။စကားပြောရင်းနဲ့တခုခုဖုံးကွယ်လိုက်တာရှိရင်ရှိမယ်။တခုခုကိုချက်ထွင်ပြီးပြောလိုက်ရင်ပြောလိုက်မိမယ်။ကျန်းသောစကားလုံးသုံးမိရင်သုံးမိမယ်။အတိတ်မရှိသောအချိုးမရှိသောစကားများပြောရင်ပြောမိမယ်။ဒါမှမဟုတ်ရင်လည်းဂုံးချောသောစကားတပုတ်လေလွင့်စကားပြောမိမယ်။ဒါဆိုရင်သီလတမျိုးကျိုးသွားမယ်။ဒါကြောင့်ဒီကိုယ့်ရဲ့လုံးလုံးစကားပြောခွင့်မပေးဘူး။သီလကိုသေချာထိမ့်သိမ့်နိုင်စေဖို့ဖြစ်တယ်။အဲ့တော့ဒီကိုယ့်ရဲ့မှာ၅ပါးသီလကိုအပြည့်အဝထိမ့်သိမ့်မယ်။ပါရမီနံပါတ်3ကတော့အာထုတ်မှုပါရမီတဲ့အိမ်တော်ရှင်တဦးအနေနဲ့အပြင်လောကမှာလုံလဝရိယစိုက်ပြီးငွေရှာကြတယ်ကိုယ့်အပေါ်မှာမိဖို့နေသူများအတွက်ဒါပေမဲ့ဒါဟာပါရမီမဟုတ်ဘူးဒါအာထုတ်မှုပဲဖြစ်ဖြစ်စိတ်ကိုတန်ရှင်းဖြူစင်အောင်လုပ်တဲ့အာထုတ်မှုဖြစ်ရမယ်ဒီလိုနေရာမျိုးမှာထိုက်ထုတ်သောဝိရိယကတော့စိတ်ကိုယုံညံ့မှုများမှကင်းစင်အောင်ဖြစ်တယ်။ဒါဟာမှန်ကန်သောအာထုတ်မှုဖြစ်တယ်။ဒါကမှပါရမီဖြစ်ပြီးအကျွတ်တရားရဖို့အတွက်အထောက်အကူပြုမှာဖြစ်တယ်။နံပါတ်၄ကတော့ပညာပါရမီ။အပြင်လောကမှာနေကြတဲ့အခါမှာတရားဟောပြောပွဲများကိုနားထောင်ခြင်းဖြင့်တော်၎င်း၊တရားစာအုပ်များကိုဖတ်ခြင်းဖြင့်တော်၎င်းငါအကုန်သိပြီငါအင်မတန်ပညာရှိနေပြီလို့ထင်ကြတယ်ဒါဟာကိုယ်ပိုင်ပညာမဟုတ်ဘူးသူများတွေရဲ့ပညာကိုမှားထားတာသာဖြစ်တယ်ဒါမှမဟုတ်ရင်လည်းသူများဟောခဲ့တဲ့ပြောခဲ့တဲ့ပညာကိုဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဆိုပြီးစဉ်းစစ်တယ်ဒါဟာလည်းကိုယ်ပိုင်ပညာမဖြစ်သေးဘူးသူများပညာကိုကိုယ်ကအသိဉာဏ်ဖြင့်ချင့်ချိန်တွက်ဆထားတာသာဖြစ်တယ်ကိုယ်တိုင်ပွားများတဲ့ဘာဝနာမာယပညာကမှသာလျှင်ပါရမီဖြစ်တယ်ပါရမီနံပါတ်5ကတော့ခန္တီပါရမီတိခန့်ခြင်းပါရမီတဲ့ကိုပပလည်းမှာတခြားသင်္นานလူသင်္นานသားတွေ200 300အထိအချိန်ထဲမှာအားထုတ်နေတဲ့အခါမှာကိုကသူတို့တရားထိုင်တာမှာအနှောက်အယှက်မဖြစ်အောင်သတိထားပြီးနေတယ်ဒါပေမဲ့တဦးတယောက်ကစပြီးကိုကိုအနှောက်အယှက်ပေးမယ်ချောင်းဆိုးမယ်၊လေကင်းတက်မယ်၊ကျွတ်ထိုးမယ်စသဖြင့်အဲ့တော့စိတ်ရဲ့အလေးအချင်းအဟောင်းအတိုင်းစပြီးတုံ့ပြန်လိုက်မယ်ဒီလိုပါငါ့ကိုနှောက်ချက်တယ်ငါကောင်းကောင်းတရားထိုင်လို့မရဘူးဆိုပြီးတော့မှကိုယ့်ကိုယ်ကိုသတိပြန်ရတယ်ငါဒီလာနေတာဟာစိတ်ကိုပုံမှန်ညံ့အောင်လုပ်နေတာမဟုတ်ဘူးငါစိတ်ကိုဖြူစင်အောင်လုပ်ဖို့လာတာဒီလူဟာမတိနာမလဲလို့လူများကိုအနှောက်အယှက်ပြုနေတာငါဒီလူပေါ်မှာမေတ္တာကရုဏာသာထားရမယ်ဆိုပြီးသီးခံလာတယ်ရှိသမျှအနောက်ဆက်တွေအားလုံးကိုသီးခံခြင်းအားဖြင့်ခန္တီပါရမီကိုဖြည့်တယ်နံပါတ်6ပါရမီကတော့သစ္စာပါရမီเนาะဒါအမှန်တရားစကားအစ်စ်လောက်မှသာရှိတဲ့အပေါ်ယံအမှန်တရားမဟုတ်ဘူးပုံပြီးလေးနဲ့တဲ့အစ်စ်မှာဒီလမ်းပေါ်မှာလှမ်းသမျှသောခြေလမ်းဟာအမှန်တရားကိုတိပြီးလှမ်းတဲ့ခြေလမ်းသာဖြစ်ရမယ်။စိတ်ထဲမှာထင်မြင်စေတဲ့အမှန်တရားမဟုတ်ဘူး။တရားဓမ္မမှာတကယ်တွေ့ရှိတာကိုသာမှတ်ရမယ်။စိတ်ထဲမှာထင်မြင်တာမျိုးလုံးဝမရှိရဘူး။ဒီမျက်မှောက်ကာလမှာကိုယ်တိုင်တွေ့ရှိခံစားနေရတဲ့အဖြစ်မှန်သာဖြစ်ရမယ်။ဘယ်လောက်ပဲသိသာထင်ရှားတဲ့အဖြစ်မှန်ပဲဖြစ်ပါစေ။အဲ့ဒီကနေစာပြီးအချိန်တစ်ခဏကနေတစ်ခဏကိုကူးကူးသွားမယ်ဒီခန္ဓာကိုယ်ပေါင်းအတွင်းမှာဘာအမှန်တရားပဲဖြစ်ပေါ်လာလားသိသာထင်ရှားသောအမှန်တရားကနေအသေးစိတ်သောတိမ်မွေ့သောအမှန်တရားကိုသိလာပြီးနောက်ဆုံးအမှန်တရားတစ်ခုလုံးကိုသိမယ်ဤသို့အားထုတ်ခြင်းဖြင့်မိမိကိုယ်တိုင်တွေ့ရှိခံစားခြင်းဖြင့်အကတိအမှန်တရားဟာသစ္စာတရားဖြစ်လာသည်သစ္စာပါရမီကိုဖြည့်ကြတယ် ပါရမီနံပါတ်9ကတော့အဋ္ဌိဌံပါရမီ။ဒါဟာအင်မတန်အရေးကြီးတဲ့ပါရမီဖြစ်တယ်။အဋ္ဌိဌံချပြီးအားထုတ်ဖို့လိုတယ်။ဒီပလာပြီးတော့5ပါးသီလသုံးမဟုတ်10ပါးသီလယူကြတယ်။သီလကိုကောင်းမွန်စွာစောင့်သိကြတယ်။ကောင်းမွန်စွာစောင့်သိမယ်လို့အဋ္ဌိဌံပြုကြတယ်။ဒီမှာစိတ်ကများကိုလည်းကောင်းမွန်စွာလိုက်နာမယ်လို့အဋ္ဌိဌံပြုကြတယ်။ကိုယ့်ရဲ့လုံးလုံးလည်းစကားမပြောဘဲနေတယ်။ဒါတွေအားလုံးဟာအဋ္ဌိဌံတွေပဲ။ဝိပဿနာကုသေးပြီးတဲ့အခါမှာလည်းတဏှာကြီးအရိယာပုံမပြောင်းတဲ့ဒီနေ့ကို၃ချိန်ထိုင်ကြတဲ့အခါမှာလည်းအဋ္ဌိဌံနဲ့ထိုင်ကြတာပဲ။တကယ်ရဲ့ပုံစံမပြောင်းတဲ့ထိုင်နိုင်သည့်တိုင်အောင်ဒါဟာလေအဋ္ဌံပါရမီဆိုတဲ့ရေဦးထဲကိုရေတစ်စက်ထည့်လိုက်တာဖြစ်တယ်။အချွတ်တရားရတဲ့အဆင့်တို့ရောက်လာတဲ့အခါမှာလည်းဒီအဋ္ဌံပါရမီဟာအင်မတန်အထောက်အကူပြုတယ်။စိတ်တ္ထဂေါတမဟာပစုံလားလေးနေမှာတိတ်တင့်အောင်မှထိုင်တဲ့အခါမှာငါဟာသတိမြတ်တရွှေဉာဏ်တော်ကိုရတဲ့အထိဒီတိတ်တင့်အောင်မှအရိယာပုံမပြောင်းတဲ့ထိုင်နေလို့အဋ္ဌံပြုတယ်စိတ်ကမကြံ့ခိုင်တဲ့လူဟာဘယ်လောက်ပဲငါဘုရားဖြစ်မှထမယ်လို့အဋ္ဌံပြုဖြစ်စထုံးလာခြင်းလာတာနဲ့တော်ပြီးတော်ပြီးငါဘုရားဖြစ်ဖို့အချိန်မတန်သေးဘူးနောက်တစ်ခါမှဆိုပြီးတဏှာကြောင့်ပြည့်အောင်မထိုင်နိုင်ကြဘူးအဋ္ဌံမလုံနိုင်ရင်ဘယ်တော့မှအချွတ်တရားမရဘူးတချို့ကပြောမယ်ဘာဖြစ်လို့တဏှာကြီးရင်းပိုင်းနှိမ့်ဆက်ခံရသလဲတဲ့အဋ္ဌံပါရမီဖြည့်နေတဲ့အတွက်ဖြစ်တယ်အခုအချိန်မှာအထောက်အကူပြုရုံနဲ့မကဘူးနောက်အခါမှာဘုရားဖြစ်ခံနေမှလည်းအင်မတန်ကိုညီရမယ်ဒီလိုအားလုံးဟာလည်းဘုရားဖြစ်နိုင်ကြတဲ့လူတွေကြီးပဲနံပါတ်၈ပါရမီကတော့မေတ္တာပါရမီတဲ့ကလေးဘဝကလေးကသတ္တဝါတွေအပေါ်မှာမေတ္တာထားရမယ်ဆိုတာကိုသင်ကြားလာကြတယ်။အင်းကြီးနာချင်းတွေကိုလည်းချစ်ခင်ကြပါ။အဖို့ရံမှာတော့ဟန်ပြပေါင်းတင်ကြပြီ။အတွင်းမှာတော့မုန်းတီးနေပြီးချိန်ဆနေလို့ရှိရင်အတွင်းမှာရှိတဲ့သဘောထားဟာပြင်းပြနေလို့ရှိရင်ဒီတရားသင်္ကန်းမှာဘာဖို့တည်လာမလဲဆိုရင်ဒီအတွင်းနဲ့နဲ့မှာရှိတဲ့ယုံညံ့မှုစန့်ကျင်မှုများကိုဘယ်လိုဖယ်ဖြစ်ရမလဲ။စိတ်ကိုစင်ကြအောင်ဘယ်လိုလုပ်ရမလဲဆိုတာကိုသိလာမယ်။မနေ့ကမနေ့မှာမေတ္တာဘာဝနာပွားနည်းကိုသင်ပေးမယ်။အဲဒီတော့မှစိတ်ဟာစင်ကြယ်နေတဲ့အတွက်ဒါဟာမေတ္တာပါရမီဖြစ်လာမယ်။အပြန်အလှန်အားဖြင့်ဘာမှမမျှော်ဘူးပဲနဲ့မေတ္တာပွားများတာဖြစ်တယ်။တစ်ခုခုမျှော်ဘူးတာနဲ့ဒါဟာညံ့နွမ်းသွားပြီးမေတ္တာပါရမီမဟုတ်တော့ဘူး။မေတ္တာကရုဏာထားတာဟာတလန်းမောင်းပဲဖြစ်ရမယ်။ဓမ္မသာစစ်မှန်တဲ့မေတ္တာဖြစ်ပြီးပါရမီဖြစ်လာမယ်။ဒီလိုတရားသင်္ကန်းမျိုးမှာဒါကိုသိလာမယ်။အဲ့တော့ပါရမီနံပါတ်9ကတော့ဥပ္ပခါပါရမီစိတ်ညီမျှမှု။ဒီစရဲ့လုံးလုံးမှာဥပ္ပခါကိုထူထောင်နေတာဖြစ်တယ်။သိတာချင်းချသောဝေဒနာများပေါ်လာလေအနိစ္စဖြစ်တာရှုသည်။အမှုစိတ်ဝေဒနာများစီးဆင်းတာကိုခံစားရလာတဲ့အခါမှာလည်းအနိစ္စသာရှိသည်ဒုက္ခဝေဒနာဆုခဝေဒနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝေဒနာဘာပဲဖြစ်ဖြစ်ဘာတွေ့အကြုံပဲဖြစ်ဖြစ်အနိစ္စရှိ၍ဥပ္ပခါကိုပွားများစေသည်ဥပ္ပခါပါရမီကိုဖြည့်ရန်အခွင့်ကောင်းရသည်အဲ့တော့နောက်ဆုံးပါရမီကတော့ဒါနပါရမီအလှပေးကမ်းခြင်းဒီပါရမီဟာအင်မတန်အရေးကြီးပါတယ်။အိမ်ကောင်းရှင်များအတွက်အထူးအရေးကြီးပါတယ်။အိမ်ကောင်းရှင်တူဟာအချွတ်တရားရဖို့အင်မတန်ခက်တယ်။အိမ်ကောင်းရှင်ဘဝကိုဆွံ့ပြီးယဟန်သုံးဟုတ်မတိလရှင်ဝတ်တဲ့လူတယောက်ဟာဘာတာဘုံမှမရှိဘူး။သူ့ကိုလူခံစားတယ်။အသုံးစရအနေငယ်များလူလာလဲအလူကနေရတယ်။တရားအထုတ်ဖို့အတွက်အချိန်အပြည့်အဝရတယ်။အိမ်ကောင်းရှင်တူအနေနဲ့ကတော့တာဝန်တွေရှိတယ်။ဒီတာဝန်တွေကနေလဲထွက်ပြေးစရာမလိုဘူး။ဒါဟာတရားဓမ္မမဟုတ်ဘူး။ဒီတာဝန်တွေကြောင့်လဲပြင်းပြင်းပမအလုံးလုံးပြီးပိုက်ဆံရှာရတယ်။ပိုက်ဆံရှာလို့ရတဲ့အခါမှာလဲဒီပိုက်ဆံပေါ်မှာဆွဲလမ်းမှုဖြစ်ပေါ်တယ်။ငါရှာထားတဲ့ပိုက်ဆံဆိုပြီးငါဆွဲကြည့်လာတယ်။ငါဆွဲနဲ့အချွတ်တရားဟာလဲဝင်ရိုးစွန်းတစ်ခုလိုပဲဝေးကွာကြတယ်။အ ကျွတရားရဖို့အတွက်ငါစွဲလုံးဝပြောင်းရမယ်အဲ့တော့ဒီအိမ်တောင်ချင်းအနေနဲ့ကဒီငါစွဲမပြင်းပြတ်အောင်ဘယ်လိုလုပ်ရမလဲတစ်ခက်ကလည်းပိုက်ဆံရှာဖို့အရေးကြီးတယ်ပြီးတော့ဒီပိုက်ဆံပေါ်မှာဆွဲလန်းမှုဖြစ်တယ်တရားသမားကဘာပြောလဲဆိုရင်ပိုက်ဆံရှာတိုင်းနဲ့ဘာကိုသတိရရမလဲဆိုရင်ဒီပိုက်ဆံရှာတာဟာငါနဲ့ငါပေါ်မှာမိခိုးသူတွေအတွက်တာမဟုတ်ဘူးတခြားလူတွေအတွက်ပါဖြစ်တယ်ငါရှာလို့ရတာရဲ့တစ်စိတ်တစ်ပိုင်းဟာတခြားလူများကောင်းဖို့အတွက်ဖြစ်တယ်လို့သဘောထားရမယ်ဒါပေမဲ့အပြန်အလှန်အားဖြင့်ဘာမှမမျှော်လင့်ရဘူးသုံးမှသာလျှင်ဒါနပါရမီမြောက်တယ်အလှူပေးတော့လဲကိုကတစ်ခုခုပြန်လဲမျှော်လင့်နေရင်ဒါဟာဒါနပါရမီမဟုတ်ဘူးလူအများအကျိုးဖြစ်စေနဲ့ကောင်းစေလိုသောစိတ်သာရှိရမယ်ဒီလိုတရားသင်တန်းမျိုးကိုလာပြီးဝိပဿနာအားထုတ်ပြီးစိတ်ကိုအနည်းငယ်လေးမျှပင်စင်ကြယ်အောင်ပြုလုပ်တော့အတွင်း၌ငြိမ်းချမ်းမှုသဟဇာတာမျှမှုတို့ကိုစတင်ခံစားရသည်ဒီကမ္ဘာလုံးမှာလူတွေဟာအင်မတန်ဒုက္ခဆင်းရဲခြင်းများနဲ့ကြုံတွေ့နေရတယ်ဆိုတာကိုသိချာနားလည်လာတယ်။ပိုက်ဆံချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေအားလုံးဟာစိတ်ထဲမှာယုံညံ့မှုများတစ်ချိန်လုံးပွားများနေတဲ့အတွက်စိတ်ဆင်းရဲကြတာဖြစ်တယ်။သူတို့လည်းဒီတရားဓမ္မကိုရကြအောင်ငါဘယ်လိုကူညီရမလဲဆိုပြီးစိတ်ထဲမှာဖြစ်ပေါ်တယ်။တူဦးတယောက်ကလူခဲလို့ငါဒီသင်္ကန်းကိုလာတက်နိုင်ပြီးဒီဓမ္မကိုရတာဖြစ်တယ်။ဒီဓမ္မစကြာဆက်လက်လက်ပတ်နေနိုင်ရန်အတွက်ငါလဲရှိမယ်ဒါမှလူအများဓမ္မရကြမယ်ထောင်ပေါင်းများစွာသောသူများအထောက်အကူရကြမယ်အများပေါ်မှာမေတ္တာကရုဏာဖြင့်လှူသည်ဘာမှပြန်ရဖို့မမျှော်ကိုးဘူးဒီလှူလိုက်တဲ့ပတ်စံဟာဘယ်သူစီသွားတယ်ဆိုတာတောင်မသိဘူးဒါကြောင့်ဘယ်သူစီသွားမှကျေးဇူးလည်းမမျှော်လင့်ဘူးဒီလိုစိတ်မှန်သောတရားကိုစိတ်မှန်သောနည်းဖြင့်သင်ကြားပေးတဲ့သင်တန်းမျိုးကိုလာရောက်ခြင်းအားဖြင့်ပါရမီ10ပါးစလုံးကိုဖြည့်ဖို့အခွင့်အရေးရတယ်။တစ်ဖြည်းဖြည်းဖြည့်သွားနိုင်တယ်။ဒီကိုလာတိုင်းဒါကိုနားလည်ရမယ်။ကိုယ်တကယ်ချင်းတူကိုလာခိုင်းလို့ရှိရင်လည်းသေချာရှင်းပြရမယ်။သေသေချာချာအလုပ်လုပ်ရမယ်ဆိုတာကိုသိရမယ်။ချော်ပြမှုအတွက်လာတာမဟုတ်ဘူး။ဒီကိုရမှာတေးသေးချာချာအလုပ်လုပ်ခဲ့ကြတဲ့အတွက်အင်မတန်ကောင်းပါတယ်အကျိုးရကြပါလိမ့်မယ်ဒီနန်းပေါ်မှာဆက်လက်လျှောက်ပါတရားဓမ္မမှာခိုင်မြဲပါစေတခြားလူများလည်းတရားဓမ္မကိုသိကျင်တဲ့စိတ်များပေါ်ပေါက်လာအောင်ကိုကနေထိုင်ပြမှုရမှာဖြစ်တယ်ဒုက္ခဆင်းရဲခြင်းမှာကင်းလွတ်ကြအောင်ဖြစ်တယ်ဂိုင်းကနတီထောင်ဖို့အတွက်မဟုတ်ဘူးတရားဓမ္မကိုသိချာနားလည်တဲ့လူဘယ်သူမဆိုဂိုင်းကနတီထောင်ဖို့စိတ်မဝင်စားဘူးဘယ်သူကိုမှဘယ်ဘာသာကိုမှပြောင်းဖို့စိတ်မဝင်စားဘူးပြောင်းစရာတစ်ခုပဲရှိတယ်ဒုက္ခဆင်းရဲခြင်းကနေပျော်ရွှင်အေးငြိမ်းမှုတို့ပြောင်းဖို့ပဲအနှောင်အဖွဲ့များမှချစ်လွတ်မှုတို့ပြောင်းရမယ်အဝိဇ္ဇာမှသတ္တိမြတ်ပညာဉာဏ်တို့ပြောင်းရမယ်ကိုယ့်ကိုယ်ကိုငြိမ်းချမ်းမှုသဟဇာတာများမှုများတို့ပြောင်းอยู่ပါပျော်ရွှင်မှုအစစ်အမှန်တို့ပြောင်းอยู่ပါလူအများလည်းဒီလမ်းကိုလျှောက်အောင်ဖြစ်လို့ပါကဘာပေါ်မှာရှိတဲ့ဒုက္ခဆင်းရဲခံစားနေရတဲ့တရားအားလုံးဒီတရားဓမ္မကိုတွေ့ကြရပါစေယုံညံ့မှုများမှကင်းလွတ်ကြပါစေတရားအားလုံးစစ်မှန်သောပျော်ရွှင်မှုကိုရရှိခံစားကြရပါစေဘဝေတုတ္တပမင်္ဂလံဘဝေတုတ္တပမင်္ဂလံဘဝေတုတ္တပမင်္ဂလံသာဓုသာဓုသာဓု